Welcome to the Voice of America in Burmese.
ဒီနေ့ကင်ဝေးတဲ့မင်္ဂလာနံနဲ့ခင်ဖြစ်ကြပါလိမ့်ခင်ဗျာ။ VOA American တန်ရဲ့2022ခုနှစ်ဇွန်လ17ရက်နေ့တောက်ကြနေမနေ့ဖက်ရေဒီယိုအစီအစဉ်လေးကို American ပြည်တော်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။ဒီကနေ့မနေ့ခင်အစီအစဉ်လေးကိုတောင်းယူတင်ဆက်မှာပါ။ဒီကနေ့မနေ့နားဆင်ရမယ့်ချိန်တန်းရောက်သတင်းတွေထဲမှာတော့အာဏာသိမ်းတဲ့မြန်မာနိုင်ငံမှာစစ်ကောင်စီတပ်တွေရဲ့အကြမ်းဖက်မှုတွေကိုရပ်ဖို့နဲ့ကလင်းငယ်ရီနဲ့လူငယ်ရီ NDA မဖြစ်ဖို့ကုလသမဂ္ဂကတောင်းဆိုလိုက်တဲ့သတင်းအပါအဝင်ဒေါ်အောင်ဆန်းစုကြည်ကိုအဂတိလိုက်ဆွမ်းမှုကျူးလွန်နေဆိုပြီးဆွဆွဲအရေးယူလိုက်တာနဲ့ပတ်သက်တဲ့ထုတ်ပြန်ချက်မှာတော့
အတော်သတိကြရဘလို့လက်စားရပါတယ်အလုံးအကြောင်းကြားချက်တည်ပါပဲအဲ့တော့အမှန်ကတော့ဒေါက်တာနီဖောင်ဒေးရှင်းဆိုတာတော့အကျိုးအမြတ်ကိုရည်ရွယ်ပြီးတော့လုပ်တဲ့အဖွဲ့အစည်းမဟုတ်ဘူးခင်ဗျဒီလိုတူတူနဲ့တူတန်းနဲ့ဒီဝေးနေပေါ့နော်
ဒေါက်တာနီဖောင်ဒေးရှင်းညွှန်ကြားရေးမှူးဦးမိုးစောဦးပြောကြားသွားတာပါသတင်းနဲ့ပြီးမှနားဆင်ရဖို့ရှိပါတယ်အိန္ဒိယနိုင်ငံဘက်ကပြန်လာတဲ့ဒူရီစီမှာကိုဗစ်ပိုးတွေတွေ့ရှိရတဲ့သတင်းပေးပို့ချက်နဲ့အတူဒီလိုကိုဗစ်ကူးစက်မှုတွေတိုးလာနေတဲ့မြန်မာနိုင်ငံအတွင်းမှာလေကြောင်းလိုင်းတချို့ကိုရနာထိုက်လိုက်တဲ့အကြောင်းတွေကိုလည်းတင်ပြသွားဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ဖို့ရှိနေပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုခမောင်စိုးမင်းတို့ပြောပြပေးပါဦးဗျာ
။စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာလုံခြုံရေးတပ်ဖွဲ့တွေဘက်ကအကြမ်းမဖက်ကြဖို့နဲ့ကလေးသင်ငယ်တွေနဲ့လူငယ်တွေအန္တရာယ်ကင်းအောင်လှုံ့ဆော်ကြဖို့ကုလသမဂ္ဂကတောင်းဆိုလိုက်ပါတယ
်They call on security forces to refrain from violence and keep children and young people out of harm's way.
လုံခြုံရေးတပ်ဖွဲ့တွေအနေနဲ့အကြမ်းမဖက်ဖို့အပြင်ကလေးငယ်တွေနဲ့လူငယ်လူရွယ်တွေထိခိုက်မှုမရှိအောင်လှုံ့ဆော်ပေးကြဖို့မြန်မာနိုင်ငံကဌာနကုလအဖွဲ့ကနေတောင်းဆိုလိုက်ကြောင်းကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ရဲ့ပြောခွင့်ရ Stephen Dujarric ကစစ်တပ်ရင်းနဲ့ကုလသမဂ္ဂရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်မြန်မာနိုင်ငံထဲမှာကလေးငယ်တွေပေါ်မှာအခုဒီဆက်ပြီးအင်အားသုံးလှုပ်ဆောင်နေတာတွေအတွက်ဌာနကုလအဖွဲ့ကနေအထူးစိုးရိမ်ပူပန်ဆဲဖြစ်ကြောင်းလည်းပြောပါတယ်စစ်တပ်အာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလကနေဇွန်လ10ရက်နေ့အထိလုံခြုံရေးတပ်တွေရဲ့တပ်ဖြတ်မှုကြောင့်တေဆုံးရတဲ့ကလေးငယ်ပေါင်းက56ယောက်ရှိနေပြီလို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ကပြောပါတယ်ဧပြီလကုန်ပိုင်းအထိဆိုလုံခြုံရေးတပ်ဖွဲ့ရဲ့လက်ချက်ကြောင့်တေဆုံးခဲ့ရတဲ့ကလေးငယ်ကအနည်းဆုံး52ယောက်ရှိခဲ့ပြီးအဲ့ဒီထဲမှာမိန်းကလေးငယ်9ယောက်နဲ့ယောက်ျားလေး45ယောက်ပါဝင်တယ်လို့ UNICEF အဖွဲ့ကပြောကြားထားတာပါနိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအဖွဲ့ AAPP ကထုတ်ပြန်တဲ့စာရင်းအရစစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးဇွန်လ10ရက်နေ့အထိစစ်တပ်နဲ့ရဲကြောင်တေဆုံးရသူဟာကလေးငယ်တွေအပါအဝင်စုစုပေါင်း859ယောက်ရှိနေတယ်လို့သတင်းထုတ်ပြန်ထားပါတယ်နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ရဲ့ SDR ခေါ်အထူးငွေထုတ်ယူခွင့်ပေးတဲ့အထက်မှာဖေဖော်ဝါရီလကလေးကစစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမပါဝင်ဘူးလို့ American ဘဏ္ဍာရေးဝန်ကြီး Janet Yellen ကစစ်တပ်ရင်းမှာပြောကြားလိုက်ပါတယ် IMF ရဲ့ SDR အစီအစဉ်အရအစိုးရတရားဟာအာဏာကိုအတင်းလုယူထားမယ်ဆိုရင် IMF ကအဲ့ဒီလိုနိုင်ငံနဲ့ဆက်သွယ်ဆောင်ရွက်လို့မရကြောင်းနဲ့ဒီအစိုးရအပေါ်မှာ IMF အဖွဲ့ဝင်နိုင်ငံအများစုကနေအတိမတ်ပြုမှသာဆက်သွယ်ဆောင်ရွက်ခွင့်ရှိပြီးအခုဒီလိုအခြေအနေကဖြစ်မလာနိုင်ဘူးလို့လည်း American ဘဏ္ဍာရေးဝန်ကြီးက American ဆက်တော်မှာမြန်မာနိုင်ငံဆိုင်ရာမေးမြန်းချက်ကိုပြန်လည်ဖြေကြားခဲ့တာဖြစ်ပါတယ်။ EU ဥရောပသမဂ္ဂနဲ့နိုင်ငံ19နိုင်ငံပါဝင်တဲ့ G20 စီးပွားရေးပူးပေါင်းဆောင်ရွက်တဲ့အဖွဲ့ကြီးကနေဆင်းရဲတဲ့နိုင်ငံတွေအတွက်အကြွေးလျှော်ပြင့်မဲ့အစီအစဉ်နဲ့ပတ်သက်ပြီး American နိုင်ငံကလှုံ့ဆော်မှာတွေကိုအမေရိကန်ဆက်တော်မှာရာထောင်ဝင်ဆိုင်ရာတင်ပြရမှာအခုလိုပြောကြားလိုက်တာဖြစ်ပါတယ်ဖွံ့ဖြိုးဆဲနိုင်ငံတွေနဲ့ဆင်းရဲတဲ့နိုင်ငံတွေအတွက်ကျွေးမီလျှော်ပြဖို့အစီအစဉ်ဟာရန်မုံငွေထပ်ပြီးမရရင်အခက်အခဲတွေဖြစ်လာနိုင်တယ်လို့အမေရိကန်ဘဏ္ဍာရေးဝန်ကြီးကစက်တပြေးနေမှာလွှတ်တော်မှတ်တွေကိုပြောပါတယ်ကမ္ဘာ့ဘဏ် IMF နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့နဲ့တခြားအဖွဲ့အစည်းတွေအတွက်အမေရိကန်ကဒေါ်လာ 1.8 ဘီလီယံထည့်ဝင်ဖို့အတွက်ကတိပေးထားပေမယ့်အခုထိတော့မပြည့်နေသေးပါဘူး။ဖွံ့ဖြိုးဆဲနိုင်ငံတွေမှာဥရရာတိပြောင်းလဲမှုဆိုင်ရာတုံ့ပြန်ဆောင်ရွက်ရေးအတွက်အကူအညီပေးဖို့အပေါင်းဝင်အမေရိကန်ဒေါ်လာတန်တထောင်လောက်ဘတ်ဂျက်ငွေချထားပေးဖို့လဲမစ်ရယ်ရင်ကလွှတ်တော်မှာပန်ကြားခဲ့တာပါ။မြန်မာအရေးကိုဖြည့်ရှင်းဖို့အာဆီယံအရှိတောင်အာရှနိုင်ငံများအဖွဲ့ကြီးကရရှိထားတဲ့ ပုံသဘောတူညီချက်၅ချက်ကိုအကောင့်ထဲပို့ဖို့ကိစ္စကတိတ်ကိုအရေးကြီးတယ်လို့ဂျပန်နိုင်ငံချိုင်းဝင်ကြီးမိုတဲဂျီတိုရှိမစ်ဆုကဂျက်တဘရီနီမှာပြောကြားလိုက်ပါတယ်ဂျပန်နိုင်ငံချိုင်းဝင်ကြီးဟာဂျက်တဘရီနီကအင်ဒိုနီးရှားနိုင်ငံချိုင်းဝင်ကြီးရက်နိုမာဆူဒီနဲ့မြန်မာအရေးတယ်လီဖုန်းနဲ့ဆက်သွယ်ဆွေးနွေးပြီးမှအခုလိုကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးတန်တမန်ခန့်အပ်ဖို့နဲ့ဖန်ဆီးထားတဲ့အကျဉ်းသားတွေကိုပြန်ပြီးလွှတ်ပေးဖို့အပါအဝင်အာဆီယံဖွဲ့စည်းရဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ကြိုးပမ်းချက်တွေကိုဂျပန်အစိုးရကဆက်ပြီးအားပေးနေတယ်လို့ဂျပန်နိုင်ငံချိုင်းဝန်ကြီးမိုတဲဂျီကပြောဆိုကြောင်းလဲအင်ဒိုနီးရှားနိုင်ငံဂျပန်တန်ယုံကနေထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်ဂျပန်နိုင်ငံချိုင်းဝန်ကြီးမိုတဲဂျီကမေလာတုန်းကလည်းကုလသမဂ္ဂအသင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းစရက်နာဘူလန်နဲ့တိုကျိုမှာတွေ့ဆုံခဲ့ပြီးမြန်မာအရေးဆွေးနွေးခဲ့တာပါဆွေးနွေးပွဲအပြီးမှာတော့ဂျပန်နိုင်ငံအနေနဲ့အခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့မြန်မာလူထုရဲ့တောင်းဆိုချက်အတိုင်းတုံ့ပြန်လှုပ်ဆောင်သွားမယ်လို့ပြောဆိုခဲ့တဲ့အပြင်မြန်မာအရေးကိုနိုင်ငံတကာပူးပေါင်းဆောင်ရွက်မှုဟာတိတ်ကိုအရေးပါကြောင်းနဲ့ကုလအထူးကိုယ်စားလှယ်မစ္စဘူလန်နဲ့လည်းဂျပန်ကပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းပြောကြားခဲ့တာပါဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆစ်ပြည်ဒုက္ခသည်စခန်းကနေအင်ဒိုနီးရှားနိုင်ငံအာချစ်ပြည်နယ်လေးကိုတောက်ကြံလေးကဆက်လီနဲ့ရောက်လာတဲ့ရွန်ဂျာ81ယောက်ဟာအနောက်ဆူမထရာပြည်နယ်ရဲ့မြို့တော်မီဒန်ကိုရောက်သွားပြီးဖြစ်ပါတယ်။အင်ဒိုနီးရှားအစိုးရဒုက္ခသည်အရေးကင်တွယ်ဆောင်ရွက်နေတဲ့ PPLN နဲ့အတူမီဒန်မြို့အုပ်ချုပ်ရေးအဖွဲ့နဲ့အရှိအာချင်းရင်ဝင်ပိုက်အစိုးရတို့ကြားဆွေးနွေးမှုတွေပြီးသူတို့ကိုပြောင်းရွှေ့ဖို့အတွက်အကြံပြုခဲ့တာဖြစ်ကြောင်းရွှေပြောင်းအခြေချသူများဆိုင်ရာအင်ဒိုနီးရှား IOM အဖွဲ့ကဂျူလ10ရက်ကျတဲ့ပြည်နယ်မှာပြောကြားလိုက်တာပ
ါ Jadi di dalam rapat itu diputuskan bahwa apa direkomendasikan bahwa
အစီအစဉ်ဆုံးဖြတ်ချက်ရဒီဒုက္ခသည်တွေကိုမိရန်မျိုးကိုချက်ချင်းပြောင်းရွှေ့ပေးရမှာဖြစ်ပြီးသူတို့နေထိုင်ရေးအတွက် IOM ကနေစီစဉ်ပေးရမှာဖြစ်ကြောင်းအင်ဒိုနီးရှား IOM အဖွဲ့ကဆိုနီယာဝဲလန်တာကပြောသွားတာပါသူတို့ကိုမိဂန်ကိုမပို့ခင်မှာကိုဗစ်ပိုးရှိမရှိစစ်ဆေးတာအပါအဝင်ဆေးဆက်မှုတွေကိုလုပ်မှာဖြစ်တယ်လို့မိဂန်ကိုရောက်ရင်တည်င်းနှစ်ပတ်ကွာရန်တင်းနေပြီးမှမိဂန်မှာပဲယာယီထားမှာဖြစ်ကြောင်းလည်းပြောပါတယ်။ဒါအပြင်သူတို့ကိုမြန်မာနိုင်ငံကရိုဟင်ဂျာတွေဖြစ်နေ UNHCR ဒုက္ခသည်များဆိုင်ရာမဟာမင်းကြီးချုပ်မှာမှတ်ပုံတင်ရမှာဖြစ်ကြောင်းလည်းပြောပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့သူတို့ကိုစစ်စစ်ပြီးပြန်လက်ခံမှာဖြစ်ကြောင်းပြောထားပေမယ့်အခုဒီတော့မလုဆောင်နိုင်သေးပါဘူး။ဘင်္ဂလားဒေ့ရှ်ကနေမလေးရှားနိုင်ငံကိုတွားရောက်ဖို့အတွက်ဦးတည်ပြီးဖေဖော်ဝါရီလမှာဆက်လီနဲ့ထွက်လာတော့ကရွန်ဂျာအယောက်90ပါပေမဲ့9ယောက်တည်ဆုံသွားခဲ့ပြီးအခု81ယောက်သာအသက်ရှင်ကျန်ရစ်တာပါ။ပင်လယ်ပြင်ထဲမှာ၄လလောက်နေခဲ့ရတဲ့သူတို့နဲ့ပတ်သက်ပြီးအင်ဒိုနီးရှားအစိုးရဘက်ကတော့တစုံတရာပြောကြတာမရှိသေးပါဘူး။အခုထပ်ပြီးရောက်လာသူတွေနဲ့ပါဆိုမီရန်မြို့မှာရွန်ဂျာဒုက္ခတွေက342ယောက်ကျော်ရှိမယ်လို့ခန့်မှန်းထားပါတယ
်ဒီရေအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12133ပိုင်းဒိုမီတာ40 kHz 8433ပိုင်းဒိုမီတာ51 kHz 5859နဲ့ပိုင်းလမီတာ190 kHz 1505တို့ကလည်းထုတ်လွှင့်ပေးနေပါသေးတယ
်မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်ကတင်ပြပြီးအခုတော့နောက်ဆုံးရရဲ့နိုင်ငံတကာသတင်းတွေကိုတော့ကိုခမောင်စိုးမင်းကပြောပြပေးမှာဖြစ်ပါတယ်
အမေရိကန်သမ္မတဂျိုးဘိုင်တန်ကဖိုင်ဇာကိုဗစ်ကပ်ရောဂါကာကွယ်ထိုးစေးသန်း900ကိုဝင်ငွေနှိမ့်တဲ့နိုင်ငံတွေနဲ့ဝင်ငွေအလယ်လတ်ရှိတဲ့နိုင်ငံတွေကိုလှူဒန်းမယ်လို့မနေ့ကကြေညာလိုက်ပါတယ်။အဲဒီလိုကာကွယ်ဆေးတွေကိုလာမယ့်ဩဂုတ်လထဲမှာစက်ရုံကထုတ်ပြပြခြင်းအ мян ဆုံးပို့ဆောင်ပေးမယ်လို့လည်းသမ္မတဂျိုးဘိုင်တန်ကစက်မှုထိပ်သီး9နိုင်ငံ G7 ထိပ်သီးဆွေးနွေးပွဲကျင်းပရာဗြိတိန်နိုင်ငံကွန်ဝဲမြို့ကနေပြောလိုက်တာဖြစ်ပါတယ်။ဒီနှစ်အကုန်မှာထိုးစေးတန်း200နဲ့လာမယ့်2022ပရမနှစ်ဝက်မှာတန်း300ပေးဖို့လှူဒန်းမယ်လို့လည်းသူကပြောပါတယ်။ဒီလိုလှူဒါဟာနှောင်ကျိုးမပါဘူးလို့ပြောဆိုခဲ့ပါတယ်။ကျွန်တော်တို့ကာကွယ်ဆေးအလူဟာမျက်နှာသာရအောင်ဒါမှမဟုတ်အလျှော်ပေးလိုက်လျောမှုတွေရအောင်ဆိုပြီးဖိအားပေးတာမဟုတ်ဘဲလူအသက်တွေကယ်ဖို့ဒီကပ်ရောဂါကိုတိုက်ဖြတ်တာဖြစ်ပါတယ်လို့သမ္မတကြီးကပြောပါတယ်။G7 ဆက်မှုထိပ်သီးနိုင်ငံတွေရဲ့ဆွေးနွေးပွဲမစခင်တရက်အလိုမှာသမ္မတကြီးကအဲ့ဒီလိုပြောဆိုကြေညာခဲ့တာဖြစ်ပါတယ်ခင်ဗျာ။တ တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဝမ်ဝင်းဘင်ကသူတို့အသစ်ပြထမ်းလိုက်တဲ့ဥပဒေအသစ်ဟာတီပကပိတ်ဆို့အရေးယူမှုတွေကိုတံပြန်အရေးယူဖို့ရည်ရွယ်တဲ့အတွက်ဒါဟာလိုအပ်ချက်ဖြစ်တယ်လို့မနေ့ကပြောပါတယ
်同时呢我们也认为国家呀有必要制定一部专门的
အဓိကတရုတ်နိုင်ငံကိုတီပအင်အားကြီးနိုင်ငံတွေကဖွဲ့ချတန်ခတ်ဝင်ရောက်ဆွတ်ဖက်တာပိတ်ဆို့တာတွေကိုတံပြန်အရေးယူဆောင်ရွက်ဖို့အတွက်ရည်ရွယ်ပြီးတော့ဥပဒေပြဋ္ဌာန်းဖို့မူကြမ်းရေးဆွဲခဲ့တာဟာလိုအပ်ချက်အရာဖြစ်တယ်လို့ပဲသူ့အနေနဲ့ယူဆကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြောတာဖြစ်ပါတယ်။တရုတ်နိုင်ငံရဲ့ဌာနပြောရေးဆိုခွင့်ရှိသူကပုံမှန်သတင်းစာရှင်းလင်းပွဲမှာအဲ့ဒီလိုပြောသွားတာပါ။အဲ့ဒီဥပဒေမူကြမ်းကိုအေဗီလာအတွင်းကပထမအကြိမ်လျှို့ဝှက်ပြန်လည်သုံးသပ်ခဲ့ကြပါတယ်။အဲ့ဒီနောက်ဒီကနေ့ဒုတိယအကြိမ်ပြန်လည်သုံးသပ်ဆွေးနွေးပြီးတရုတ်ပြည်ရဲ့အမြင့်ဆုံးဥပဒေပြုအဖွဲ့အမျိုးသားပြည်သူ့ကွန်ဂရက် NPC ရဲ့အမြဲတမ်းကော်မတီကနေပြဋ္ဌာန်းလိုက်တာဖြစ်ပါတယ်ခင်ဗျာအရှေ့အာရှနဲ့အရှေ့တောင်အာရှကမူရစေဝါရောင်းဝယ်သူတွေဟာကိုဗစ်ကပ်ရောဂါကာလမှာသူတို့ရဲ့မူရစေဝါဖြန့်ဖြူးတာတွေကိုတိုးမြင့်နိုင်ဖို့အတွက်မေယာမျိုးစုံကနေထုတ်လုပ်ဖို့နီလန်းတွေရှာဖွေနေကြတယ်လို့ကုလသမဂ္ဂမူရစေဝါတိုက်ဖြည့်ရေးဌာန UNODC ကမနေ့ကပြောဆိုပါတယ်အဲ့ဒီအထက်မှာကမ္ဘောဒီးယားနိုင်ငံမှာလဲစိတ်ကြွဆေးပြာမက်သဖက်တမင်းအများအပြားထုတ်လုပ်နေတယ်လို့ပြောပါတယ်မြန်မာနိုင်ငံရွှေတရီကန်ဒေသကထုတ်လုပ်တဲ့စိတ်ကြွဆေးပြာထုတ်လုပ်မှုနှုံးတဲ့မှတ်မိပေမဲ့လို့ကမ္ဘောဒီးယားနိုင်ငံဟာလဲအရင်နှစ်တွေကတည်းကအများအပြားထုတ်လုပ်နေတယ်လို့ပြောဆိုပါတယ်ဒေသအတွင်းမိုးရစေဝါသုံးဆဲသူတွေကြိုက်နှစ်သက်တဲ့အဲ့ဒီစိတ်ကြွဆေးပြာတွေကိုကိုဗစ်ကပ်ရောဂါအမြင့်ဆုံးဖြစ်ပွားနေတဲ့ကာလမှာပဲခဏတားဆီးနိုင်ခဲ့ပြီးမဲ့အဲ့ဒီမတိုင်ခင်တစ်နှစ်ကာလကအများဆုံးရောင်းဝယ်ခဲ့ကြတဲ့နှုံးထက်တောင်ပိုပြီးဖြန့်ဖြူးနိုင်ကြတယ်လို့ UNODC ကဖော်ပြထားပါတယ်။အာရှနိုင်ငံတွေရဲ့အစိုးရတွေကဖမ်းဆီးသိမ်းဆီးမိတဲ့စိတ်ကြွဆေးပြားတန်ချိန်ပေါင်းကမနစ်ကဆိုရင်တန်ချိန်190နီးပါးရှိခဲ့ပြီးဒါ2019ခုနှစ်ကရဲ့1600ခန့်လုံးရှိတယ်လို့လည်းဖော်ပြထားပါတယ်ခင်ဗျာ။အီသီယိုးပီးယားနိုင်ငံတီဂရေးဒေသမှာလူသားချင်းစာနာမှုလုပ်ငန်းတွေလှုပ်ဆောင်ဖို့အတွက်အပြစ်အခက်ရပ်ဆဲကြဖို့ကုလသမဂ္ဂအစားအစာကူညီထောက်ပံ့ရေးအဖွဲ့ကမနေ့ကတိုက်တွန်းလိုက်ပါတယ်
။ So this is a region that even prior to the conflict has been affected by shocks in recent years. We have the desert locusts.
ရင်ကရဲကပြိပကဒဏ်တွေကိုခံစားနေရတဲ့ဒီဒေသမှာအခြေအနေတွေသိပ်ကိုဆိုးဝါးနေတာတွေ့ရတဲ့အကြောင်းကုလသမဂ္ဂစာနာရေးခအစီအစဉ် WFP ရဲ့အကြီးအကဲကပြောပါတယ်။လူပေါင်း3သိန်းခွဲလောက်ဟာအငတ်ဘေးနဲ့ရင်ဆိုင်နေရကြောင်းနဲ့လူပေါင်း2000ကျော်ဟာလည်းအဲ့ဒီဒေသကနေထွက်ခွာနေကြကြောင်းသတိပေးပြောကြားထားပါတယ်။ IPS ကကုလသမဂ္ဂစာနာအိတ်ကထောက်ကူရေးအဖွဲ့ကအထူးသဖြင့်တီဂရေးဒေသမှာလူပေါင်း4သိန်းကျော်ဟာအကူအညီတွေချက်ချင်းမရဘဲအငတ်ဘေးရင်ဆိုင်နေရတာဟာတွေဟာစက်တင်ဘာလအထိစိုးစိုးဝါးဝါခံစားရမယ်လို့ထင်မြင်ကြောင်းပြောပါတယ်။ကုလသမဂ္ဂကလေးသူငယ်များကူညီစောင့်ရှောက်ရေးအဖွဲ့ UNICEF ကလည်းတီဂရေးဒေသမှာကလေးသူငယ်ပေါင်း3သိန်း3000လောက်ဟာအာဟာရချို့တဲ့တန်ခံနေကြရပြီးတေဆုံးမှုတွေလည်းမြင့်မားနေတယ်လို့ပြောပါတယ်။အီသီယိုးပီးယားမှာငန်းမွန်ခေါင်းပွားမှုတွေဖြစ်တာမျိုးအဖြစ်မခံနိုင်ပါဘူး။ကျမတို့အနေနဲ့လှုံ့ဆော်ရပါမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးလင်ဒါတောမတ်စ်ဂရင်းဖီကအမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂ EU တို့ပူးတွဲကမ္ဘာ့ခရပြုလုပ်တဲ့လူသားချင်းစာနာမှုဆိုင်ရာအရေးပေါ်အကူအညီပေးရေးဆွေးနွေးပွဲမှာပြောကြားလိုက်ပါတယ်။ကုလသမဂ္ဂအနေနဲ့လည်းတီဂရေးဒေသကလူပေါင်း 5.2 သန်းအတွဲအကူအညီဒေါ်လာသန်းပေါင်း 853 သန်းကူညီကြဖို့မြစ်တာရက်ခံထားပါတယ်ခင်ဗျာ
တောက်ကြနေမနေ့ခင် VOA ရဲ့ Radio အစီအစဉ်တွေကိုထုတ်လွှင့်နေတာဖြစ်ပါတယ်ဒီနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုခမောင်စိုးမင်းတို့ကြောပြခဲ့ကြတာပါခင်ဗျာVOA ရဲ့မနက်ခင်းရေဒီယိုအစီအစဉ်ကို VOA ရဲ့ Facebook စာမျက်နှာနဲ့ YouTube စာမျက်နှာတွေပါပါရုပ်သံအဖြစ်နဲ့အခုလိုမျိုးကြီးရှုနိုင်အောင်ကျွန်တော်တို့ဇွန်လပိုင်းကဇွန်လဇန်ပိုင်းကနေစပြီးတော့စီစဉ်တင်ဆက်ကြတာဖြစ်ပါတယ်အခုတော့သတင်းပေးပို့ချက်တွေကိုထုတ်လွှင့်သွားမှာဖြစ်ပါတယ်အရင်ဦးဆုံးတော့ဒေါ်ဆန်းစုကြည်အပေါ်အမှုတွေတိုးလိုက်တဲ့အကြောင်းကိုတုတ်ပြန်တာတွေကိုကြားရမှာဖြစ်ပါတယ်နိုင်ငံတော်တမင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ပေါ်အာဂတိလိုက်စားမှုနဲ့စစ်ကောင်စီကတရားစွဲဆိုလိုက်တာဟာ
ပုဂ္ဂိုလ်ရေးအညှိုးနဲ့သိခါချတဲ့လောရတာဖြစ်တယ်လို့ဒေါကင်ဂျီဖောင်ဒေးရှင်းရဲ့အမှုဆောင်ညွှန်ကြားရေးမှူးဦးမိုးစောဦးကခြေပလိုက်ပါတယ်။ဒီလိုတရားစွဲဆိုလိုက်တဲ့အတွက်ဒေါအောင်ဆန်းစုကြည်ပေါ်ပြည်သူလူထုရဲ့ယုံကြည်မှုကိုထိခိုက်စေမှာမဟုတ်ဘူးလို့လည်း NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌယုံယုံအဖွဲ့မှူးဟောင်းဖြစ်တဲ့ဦးမိုးစောဦးကပြောပါတယ်။အသေးစိတ်ကိုကိုဝင်းမင်းကဆက်သွယ်နှေးနှံထားပါတယ်။
ဟုတ်ကဲ့အခုလိုဒေါက်ဆန်းစုကြည်အနေနဲ့တရားစွဲခံရတဲ့ပေါ်ဥမိုးစောက
တပုပ်ကိုကြီးအာသာသာနဲ့လုပ်တာပေါ့ပုပ်ကိုကြီးအညှိုးအတိနဲ့လုပ်နေတာပေါ့ဆိုတော့ဒါအကြောင်းပြနေတာပါဒါတွေကိုဒါတော်မကျွန်တော်မကြည့်ဘူးဖြစ်တယ်ဒေါက်ဆန်းစုကြည်တော့ဘလို့လက်စားတယ်ဒါတွေအလုံးအကြောင်းပြချက်ကြီးပါပဲဆိုတော့အမှန်ကတော့ဒေါက်ကင်ဂျီဖောင်ဒေးရှင်းဆိုတာ non profit organization ပေါ့နော်အကျိုးအမြတ်ကိုရည်ရွယ်ပြီးတော့လုပ်တဲ့အဖွဲ့အစည်းမဟုတ်ဘူးညပြည်သူလူထုနဲ့ပြူတန်းတဲ့ဒီဝေးကြီးပေါ့နော်အထူးသဖြင့်တော့ဒါတော့အောက်ဆန်းစုကြည်ကိုချစ်ခင်လေးစားတဲ့စိတ်နဲ့ပေါ့နော်ဒူလာနဲ့ကိုယ်စူးစီးပြီးတော့မှကျွန်တော်တို့ကဒီတိုင်းပြည်မှာရှိတဲ့ဒီပညာရေးအချမ်းမှာအဆရှိတဲ့မြင်ပေါ့လေတပည့်သူလူထုရဲ့ဒီဘဝအဆင့်တန်းကိုမြင့်တင်ပေးဖို့တကူရှိပြပြီးဖွဲ့စည်းထားတဲ့အဖွဲ့အစည်းဖြစ်တဲ့အခုအချိန်ကြီးဆိုလို့ရှိရင်ကျွန်တော်တို့လူတိုင်းခဲ့တဲ့တန်ဖိုးပေါင်းကမနည်းတော့ဘူးပေါ့သိန်းပေါင်းကသိန်းနဲ့ချီပြီးကျွန်တော်တို့လူတိုင်းခဲ့တာဖြစ်ပါတယ
်ဟုတ်ကဲ့ဒီနေရာမှာဒေါက်ကင်ဂျီဖောင်ဒေးရှင်းရဲ့ရုံးချုပ်နေရာအတွက်ပေါ့နော်တာဝန်အလွဲသုံးစားလုပ်ပြီးတော့မတန်မရာဒီ shop ပေးခဲ့တိုင်းပြည်ကိုနစ်နာစေခဲ့တယ်လို့စစ်ကောင်စီဘက်ကဆွဆွဲခဲ့တဲ့အပေါ်မှာရော
ပထမဆုံးကျွန်တော်တို့ရုံးကဖွင့်တာကတော့ဒီအင်းရလက်ပါပေါ့နော်ဒါပေမဲ့တကယ်တော့လုပ်ငန်းတွေကိုချေချေပြန့်ပြန့်လုပ်တဲ့အခါကျတော့အဲ့ဒီအခန်းလေးနဲ့ဘယ်လိုမှအဆင်မပြေတော့ဂျမတိုင်းအစိုးရအော်ဒီရတခုလောက်ရှောက်ထားတာပေါ့နော်တော့ကျွန်တော်တို့ကအတား non profit တာအချိုးမြတ်ကိုယူရပြီးတော့အချိုးမြတ်ချတဲ့စီးပွားရေးဖွဲ့စည်းလည်းမဟုတ်တဲ့ကြောင်တစ်တစ်ရောက်ဖတ်တဲ့နှုံတာလေးနဲ့ပေါ့နော်နေရာတခုကိုစဉ်းစားပြီးပါဆိုပြီးကျွန်တော်တို့ကဘယ်နေရာကိုပေးရမယ်လို့ဆိုပြီးတော့ဟိုတောက်ဆူ၆ထားခဲ့တာလို့ပေါ့ဘူး။အဲ့တော့ဒါကြောင့်မတိုင်းဆိုးအနေနဲ့တို့စဉ်းစားဆုံးဖြတ်ပြီးတော့ပေးခဲ့တယ်။ဒီနေရာမှာဟိုရုံးကဖွင့်ပြီးတော့ပို့ပြီးတော့ချက်ချက်လေးနဲ့လုပ်ခွင့်ရခဲ့တယ်။အထူးသဖြင့်ဆိုလို့ရှိရင်ပြီးခဲ့တဲ့ COVID ကာလမှာဆိုလို့ရှိရင်ဒီကားကွယ်ဒီအကုန်ပေါ့အဲ့လုပ်ငန်းတွေတစ်ပတ်သက်ပြီးတော့အများကြီးဆောင်ရွက်နိုင်ခဲ့တာရှိပါတယ်။ဒီကားကွယ်ဆေးအတွက်လူတော်ပဲတိမ်ပေါင်းတောင်းနေချင်ပါတယ်။အဲ့တော့တိုင်းပြည်ကအများကြီးအကျိုးရှိခဲ့တယ်။ခုရဲ့ကိုကျိုးစီးပွားဘာမှရှိခဲ့တာမပေါ့ဘူး။အဲ့တော့ကျွန်တော်တို့ကိုဒီငွေကြီးနဲ့တံပိုးဖြတ်ပြီးတော့ဒီမျိုးဒီလိုပေးခြင်းအဖြစ်တိုက်ကြဘလောက်နေတာဒီလိုမျိုးတွက်ချက်တဲ့ပုံစံကတော်တော်ကြီးကိုမှားကြီးနေ
ဟုတ်ကဲ့နောက်ဒီဒေါကင်ဂျီဖောင်ဒေးရှင်းအတွက်ပဲပေါ့နော်နေပြည်တော်ကမြေဧကတရားကျော်ကိုအလားတူလျှော်ဈေးနဲ့အလွဲသုံးစားလုပ်ခဲ့တယ်လို့ဆွဆွဲခဲ့တာအပေါ်မှာရော
ကျွန်တော်တို့စိုက်ကျူးတံပိုးဖြတ်ခြင်းကြောင့်ဖွင့်ဖို့အတွက်ကိုနေပြည်တော်စီစဉ်မှာပေါ့လေဆက်ထားခဲ့တာဖြစ်ပါတယ်ဒီတနေ့ကျောင်းဆိုတော့လည်းအခမဲ့ပါဒီတနေ့ငါတို့မှရှိတဲ့ကျွန်တော်တို့ကလေးတွေကဒီစက်ပြိုးရေးနဲ့ပတ်သက်ပြီးတော့အသိပညာတွေရရှိအောင်လုပ်ဆိုပြီးတော့ဒီတစ်နှစ်တင်တာပေါ့အကျိုးများအတွက်ရှောက်ထားမှာပေါ့ဘူးနောက်တစ်ခုကအဲ့ဒီနေနေရာတွေဆိုတာကဘယ်သူမှလက်ရှိမကြလို့ကြံခဲ့တဲ့နေရာတွေအရေးအစိုးရတရားတွေပြီးတော့မှအဲ့ဒီပတ်ဝန်းကျင်မှာကြီးလိုက်မယ်ဆိုလို့ရှိရင်တကယ်ငြိမ်ငြိမ်ပြီးပြေကောင်းတဲ့နေရာအများကြီးရှိပါလေမဟုတ်ဘူးကျွန်တော်တို့ရှောက်ထားတဲ့နေရာတွေတကယ်ကိုသမှုတွေဂုံးတွေနဲ့ဟိုဘလူးမားဟိုမျက်စိမကျလို့ပြစ်ထားခဲ့တဲ့နေရာမျိုးကိုကျွန်တော်ရှောက်တာပေါ့အဲ့တော့ဒီမင်းဈေးနှုန်းကလည်းတခြားအမှနေပြီးတော့မှဆိုလို့ရှိရင်ဈေးခိုင်းနေဖွံ့ဖြိုးရုံးပြိုးကြီးဆိုရင်အင်ဂျာမနေရာကြီးပါဒီမင်းကိုဘလောက်နှုန်းနဲ့ပေးခဲ့ရလဲအစုံစမ်းကြည့်ပေါ့နော်ဒီနေနေမကောက်ပါဘူးတခြားဘလူးတွေကဘယ်မင်းကိုဘလောက်နှုန်းနဲ့ရရှိလေဆိုတော့စုံစမ်းချက်ပြီးရင်ကျွန်တော်တို့လုံးကသူများဒီနဲ့ဤသူပဲအပားမအထူးအခွင့်အရေးရရှိတာမျိုးမဟုတ်ပဲနဲ့ရှောက်ထားပြီးတော့ရရှိကြတာဖြစ်ပါတယ
်ဟုတ်ကဲ့နောက်တစ်ခုကဒီဒေါက်ကင်ဂျီဖောင်ဒေးရှင်းရဲ့ငွေကျပ် 1.6 ဘီလီယံကျော်ကိုပေါ့နော်တလွဲသုံးပြီးဒေါက်ဆန်းစုကြည်အတွက်အိမ်ဆောက်စေခဲ့တယ်လို့စစ်ကောင်စီဘက်ကဆွဆွဲခဲ့တာအတွက်ရော
ဒါဒေါက်ဆန်းစုကြည်ကိုလက်ရှိနေထိုင်နေတဲ့55-56တက္ကသိုလ်ရေးသားနဲ့အိမ်ကိုဒေါက်ဆန်းစုကြည်ကနေပြီးတော့မှဒေါက်ကင်ဂျီဖောင်ဒေးရှင်းကိုလှူထားပြီးဒါနှုတ်အားဖြင့်လှူထားပြီးပေါ့နော်ဒါပေမဲ့လို့လည်းစီစဉ်နေပတ်သက်တဲ့တာမြေတိုင်းနဲ့ကိစ္စတို့ကလည်းကျွန်တော်ဒါတွေမပြတ်သေးဘူးပေါ့နော်အဲ့တော့စဉ်းစားကြည့်ပါအဲ့ဒီနေရာဘယ်လောက်တောင်တန်ဖိုးရှိလဲဆိုတာလေအဲ့တော့ဒေါက်ဆန်းစုကြည်ကဒေါက်ကင်ဂျီဖောင်ဒေးရှင်းရဲ့ဥက္ကဋ္ဌဖြစ်တယ်အဲ့တော့ဥက္ကဋ္ဌကသူ့ရဲ့ပိုင်ဆိုင်မှုကမှန်တယ်ကောက်ဆိုအကုန်လုံးလှူဒန်းပြီးသွားပြီဖြစ်တဲ့ကတည်းကသူ့မှာနေကြတာမရှိတော့ပါဘူးကျွန်တော်တို့ကအဲ့ဒီနေရာလေးမှာပဲသူ့နေဖို့နေရာလေးကိုစီစဉ်ထားပြီးတော့ဒါသူ့ရဲ့လုပ်ငန်းခွင့်သူ့ရဲ့အာဏာကိုအလွဲသုံးစားလုပ်ပြီးလုပ်တာလည်းမဟုတ်ဘူးဒီဖောင်ဒေးရှင်းရဲ့ဥက္ကဋ္ဌတယောက်ကိုစဉ်းစားပြီးတာဖြစ်တယ်နောက်တစ်ခုကဒီအလှူငွေတွေနဲ့ပတ်သက်လို့အလွဲသုံးစားလုပ်တယ်လို့ပြောရအောင်ဒီအလှူငွေတွေကဒေါက်တာဆန်းစုကြည်ကိုချစ်ချင်မြတ်လို့တဲ့လေးစားတဲ့စိတ်နဲ့ရတဲ့အလှူငွေကြီးပါတယ်အဲ့ဒီဆိုတူမြေတဲ့လို့ရှိရင်တဲ့လို့သုံးပါပုံပုံကြီးသုံးပါဆိုပြီးတော့လာပြူထားတာတည်းလက်ရှိကဒါအခုဒေါ်နတ်တို့ဒီအာနာညမှာမဟုတ်ပါဘူး ဒီအရင်အရင်တည်းကနေပြီးတော့မှသူတန်းထားနိုင်မှုတွေအများကြီးရှိပါတယ်အတူကိုပုံကိုကြီးကလှူခဲ့ငွေတွေဘယ်လောက်ပဲများများနောက်ဆုံးလက်ဝဲရတနာတွေကအစတော်တော်သူတို့ချက်ချင်းပဲတော်ကြီးပေါင်းလို့ရှိသူတွေပြပါဟုတ်ကဲ့အဲ့ဒီတော့အခုလိုတောင်းဆန်းစုကြီးကိုအဂရိလိုက်စာမှုနဲ့တရားစွဲမှုကနေရှေ့မှာဘယ်လိုတရားမှုရှိလာဖို့မှန်းထားတယ်ဒီလိုမျိုးတောင်းဆန်းစုကိုပုံကိုကြီးကသိခါချဖို့ပေါ့နော်ဘာတွေပ
ကျွန်တော်ကတော့ဒီလိုထည့်တယ်ပြည်သူလူထုကအဲထောက်ခံမှုကအများအားဟိုကောင်တာပရိုဒက်တစ်ပေါ့နော်ပိုပြီးတော့မှပြည်သူလူတွေကသနာမှုကျင်းတာမှုစာနာမှုစသည်ဖြင့်ပိုပြီးတော့မှမြန်မာနိုင်ငံဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဦးမိုးစောခင်ဗျာကိုဝင်းမင်းဆက်သွယ်မင်းမြန်တင်ပြခဲ့တာပါခင်ဗျာအခုတော့ဒီကိုဗစ်ကူးစက်မှုတွေကြောင့်ပြည်တွင်းလေကြောင်းခရီးစဉ်တချို့ကိုယာယီပိတ်ပင်လိုက်တဲ့အက ွင်းကမြို့နယ်6မြို့နယ်ကိုလေကြောင်းခီးစဉ်ပြန်တမ်းမှုတွေရာကြီးပိတ်ပင်လိုက်တာဖြစ်ပါတယ်။အဲဒီထဲမှာပါဝင်တဲ့ကလေးမျိုးမှဆိုရင်ဒီတရက်ထဲမှာပဲကိုဗစ်ကြောင့်တည်ဆုံးသူ10ဦးထိရှိလာတာပါ။ရန်ကုန်ကလာတဲ့သတင်းအပြည့်စုံကိုတော့မဆုမွန်ပြောပြပေးမှာဖြစ်ပါတယ်။
ကိုဗစ် -19 ကပ်ရောဂါဆိုးရင်ရလာအောင်ကူးစက်နေတဲ့မြန်မာအိန္ဒိယအိန္ဒိယနဲ့ထိုင်းနိုင်ငံတွေနဲ့နယ်နိမိတ်ထိစပ်နေတဲ့မြန်မာနိုင်ငံကစကိုင်းတိုင်းရှမ်းပြည်နယ်နဲ့တနင်္လာရီတိုင်းတို့စီကိုသွားတဲ့လေယာဉ်ခရီးစဉ်တွေကိုမြန်မာနိုင်ငံမှာယာယီရပ်ဆိုင်းလိုက်ပါတယ်။ကိုဗစ် -19 ကပ်ရောဂါကူးစက်မှုမြင့်တက်နေတဲ့စကိုင်းတိုင်းတွေကကလေးမျိုးနောက်ထိုင်းနိုင်ငံဘက်ကပြန်ဝင်လာသူတွေအသွာလာများတဲ့ရှမ်းပြည်နယ်တာချီလိတ်ကျိုင်းတုံတနင်္လာရီတိုင်းတွေကဆိုရင်ဒဝဲဘိတ်ခေါတောင်းစတဲ့မြို့6မြို့စီကိုပြည်တွင်းလေကြောင်းလိုက်အာလုံခီးစဉ်ပြန်တန်းခွင့်ယာယီပိတ်လိုက်တာပါကပ်ရောဂါကူးစက်ပြန်ပွားမှုကိုထိန်းချုပ်နိုင်မှုအတွက်မေလ29ရက်နေ့ကစပြီးဇွန်လ15ရက်နေ့အထိကျန်းမာရေးနဲ့အားကစားဝန်ကြီးဌာနညွှန်ကြားချက်နဲ့လေယာဉ်ခီးစဉ်တွေကိုယာယီရပ်ဆိုင်းထားတာပါဇွန်လ15ရက်နေ့အထိလို့ပြောထားပေမဲ့အဲ့ဒီမျိုးတွေစီကိုလေရင်ခီးစဉ်တွေဘတော့ပြန်ဆနိုင်မလဲဆိုတာကိုတော့အတိအကျမသိသေးဘူးလို့မြမမျိုးသားနေချောင်းလိုက်ကလုပ်ငန်းလေပတ်မှုဆိုင်ရာအရာရှိချုပ်ဦးခတ်ခမ်းမောင်က VOA ကိုပြောပါတယ
်ဘတော့ပြန်ဖွင့်ပြီမလဲဆိုတာသူတို့ကတော့ပရမ10ရက်ပေါ့10ရက်ကိုသူတို့စောင့်ကြည့်နေပေါ့10 control နဲ့သူတို့ဆက်ဒါကတော့သူတို့ရဲ့အစီအစဉ်ပေါ့ကျွန်တော်လည်းမသိဘူးပေါ့နော်ကျွန်တော်ကတော့ကျွန်တော်တို့ကတော့ဘာလုပ်လဲဆိုတော့အဲ့ချိန်မှာဟိုချိန်နဲ့ဒီချိန်မှာနေမြန်နေဟာလားခီးတဲ့တွေကိုကံခါနဲ့ဆိုတဲ့အယိုဝါရီခီးတယ်ရိအဲ့အဲ့ဒီနေစားအဲ့ဒီသူခုနပြောတဲ့မျိုးတွေကိုခီးတယ်မဆွဲပါနဲ့ဆိုအမြင်ရတဲ့လားကျွန်တော်အဲ့တိုင်းပဲဆက်ပြီးတော့ကျွန်တော်ကသူတို့ပြင်ကြတဲ့အတိုင်းလိုက်လုပ်ပြရတာပ
ါကိုဗစ် -19 ကပ်ရောဂါကူးစက်ပြန့်ပွားမှုကိုထိန်းချုပ်နိုင်မှုပြည်တွင်းလေကြောင်းခီးစဉ်တွေမှာလိုက်ပါမယ်သူတွေအနေနဲ့ကိုဗစ်ရောဂါကင်းစင်ကြောင်းထောက်ခံစားအရင်တုန်းကလိုအပ်ခဲ့ပေမဲ့ပြီးခဲ့တဲ့မတ်လလောက်ကနေစပြီးတော့အဲ့ဒီအစီအစဉ်ကမရှိတော့ဘူးလို့လည်းပြောပါတယ်အိန္ဒိယနိုင်ငံကလာတဲ့ခီးတွေတွေကိုတော့တီချခွဲ quarantine 14ရက်နဲ့တခြားနိုင်ငံတွေကဆက်ရောက်လာသူတွေကိုတော့ quarantine 10ရက်ဝင်ဖို့တတ်မှတ်ထားပါတယ်။လေယာဉ်ခီးစဉ်တွေယာယီပိတ်ခံထားရတဲ့စကိုင်းတိုင်းကလေးမျိုးမှာတော့ကပ်ရောဂါကြောင့်သေဆုံးသူကတရက်ထဲမှာအနည်းဆုံး10ဦးထိရှိခဲ့ပါတယ်။ COVID-19 ကပ်ရောဂါထိန်းချုပ်နိုင်မှုအတွက်မလို့အပ်ရင်ပြည်သူတွေအိမ်ပြန်မထွက်ကြဘို့ stay at home တတ်မှတ်ထားတဲ့ကလေးမျိုးမှာတော့ရောဂါကူးစက်ခံထားရသူက200ဝန်းကျင်အထိရှိနေပြီးအဲ့ဒီအထဲမှာယောဂါပြင်းထန်သူတွေလည်းရှိနေတယ်လို့သိရပါတယ်။ယောဂါဖြစ်နေတဲ့သူတွေကိုကုသပေးနိုင်မှုကျန်းမာရေးဝန်ထမ်းအင်အားကလည်းမလုံလောက်ပဲဆေးပစ္စည်းကိရိယာလိုအပ်ချက်အပြင်အောက်ဆီဂျင်လိုအပ်ချက်တွေလည်းရှိလာနေပြီလို့ကလေးမျိုး COVID-19 တိုက်ဖျက်ရေးမှာပါဝင်နေတဲ့စေတနာရှင်လိုအပ်ပေတူက VOA ကိုပြောပြပါဗျာ
။အောက်ဆီဂျင်ကတော့ကျွန်တော်တို့ဒီမျိုးအနေနဲ့ကတော့ဘတ်တလောကတိတ်မလောက်ရှင်ဘူးကြ။မလောက်ရှင်တဲ့အခါကျကျွန်တော်တို့မုံသာဟုတ်ပို့ဖို့ဆီဂျင်ကြရတယ်ကြ။အဲ့ဘူးကြီးကိုလေဒူးကွန်နေကိုလေအဲ့လိုမျိုးပဲလုပ်နေရတာကြအခုကလေ
။ကျမ်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဂျွန်လ9ရက်နေ့၈နာရီထုတ်ပြန်ထားတဲ့စာရင်းအရဆိုရင်ပြည်တွင်းမှာ COVID-19 အတည်ပြုလူနာက136ဦးနဲ့သေဆုံးသူ9ဦးရှိခဲ့ပါတယ်။အတည်ပြုလူနာအများဆုံးကတော့စကိုင်းတိုင်းတွေကဖြစ်ပါတယ်။စုစုပေါင်း52ဦးမှာတော့32ဦးကကလေးမျိုးကဖြစ်ပါတယ်ရှင
်။မဆုမွန်ပြောပြသွားတာပါခင်ဗျာ။အခုတခါတော့ဒီအိန္ဒိယနယ်စပ်ကပြန်လာသူတချို့မှာ COVID ပိုးတွေ့ရှိရတဲ့အကြောင်းကိုလည်းတင်ပြခြင်းပါတယ်။အိန္ဒိယနိုင်ငံနေဆက်ကပြန်လာတဲ့လူ9ဦးစီမှာကိုဗစ်ရောဂါပိုတွေ့ရှိရတာကြောင့်ချင်းပြည်နယ်ပလက်ဝမြို့မှာကိုဗစ်ရောဂါထိန်းချုပ်ရေးတင်းတင်းကြပ်ကြပ်ဆောင်ရွက်နေပြီးစာတင်ကျောင်းတွေကိုယာယီပိတ်ထားလိုက်ပါတယ်။ဒီပလက်ဝကနောက်ဆုံးအခြေအနေကိုတော့ကိုရန်နိုင်ကတင်ပြมาဖြစ်ပါတယ်။
ချင်းမီနယ်ပလောဝမြို့နယ်မှာဂျွန်လ၈ရက်နေ့ကအိန္ဒိယနိုင်ငံနယ်စပ်ဖြစ်တဲ့မြဝကြေးရွာကနေပြန်လာတဲ့သူခုနှစ်ဦးမှာကိုဗစ်ရောဂါဆစ်ဆေးတွေ့ရှိခဲ့ပါတယ်။နယ်စပ်ဘက်ကနေလာတဲ့သူတွေဖြစ်လို့ဆစ်ဆေးခဲ့ရမှာကိုဗစ်ဖြစ်နေတာတွေ့ရှိခဲ့တာပါ။အဲ့ဒီကတယောက်ကိုအထူးဆောင်ကြည့်နေတယ်လို့ပလောဝမြို့နယ်ဆေးရုံအုပ်ဒေါက်တာစိုးသောင်းဝင်းကပြောပါတယ်။
အိန္ဒိယနယ်စပ်ရောင်ရောင်မှာနေတဲ့သူအဲ့သူအစ်ကအဲ့သူမှာပိုးဆက်တာတွေ့ရပါဗျအဲခုနှစ်ယောက်ပါဗျစစပါပိုးတွေ့တဲ့နော်ခုနှစ်ယောက်ဟုတ်ကဲ့ဗျအဲရှေ့ရနေ့ကတွေ့ရမြအဲဆိုရင်ကြာအဲ့6ယောက်ကတော့လူငယ်ပိုင်းတော့တိတ်အစ်စင်ဆက်ပြီးစားမရှိဘူးစင်သေးတယ်ဟိုအဲ့လူနာတယောက်ကအသက်ကြီးပိုင်းတယောက်ကတော့နည်းနည်းယောဂအခန်းထဲရှိရယ်ဆိုတော့သူကတော့နည်းနည်းစောင့်ကြည့်ရမ
နယ်ပညာရေးမှူးဦးကီလောဟာကပြောပါတယ
်ဟုတ်ပါတယ်မနေ့တုန်းက6ရက်နေ့ကစားပြောမှယာယီပြထားတာပ
ါချင်းပြည်နယ်နဲ့ထိစပ်နေတဲ့အိန္ဒိယနိုင်ငံမှာစိုးရိမ်စရာကောင်းလောက်အောင်ကိုဗစ်ရောဂါပြန့်နှံ့ကူးစက်နေတာကြောင့်အိန္ဒိယနယ်စပ်တွေကပြန်လာတဲ့သူတွေကိုတင်းကျပ်စစ်ဆေးနေရပါကိုဗစ်အတီးပြုလူနာတွေရှိလာတာကြောင့်ပလတ်ဝမျိုးနယ်ထဲမှာကိုဗစ်အသိပညာပေးမှုတွေကိုလှုပ်ဆောင်နေတယ်လို့ဒေါက်တာစိုးသန်းဝင်းကပြောပါတယ
်ဟောအဲဘက်ကတော့လောလောဆယ်တော့အဲလူဝင်လူထွက်ကိုကျွန်တော်အဲမျိုးဝင်ပေါက်တွေမှာပူပေါင်းဖွင့်နေစစ်တယ်ညစစ်ပြီးတော့မှအဲပူပေါင်းဖွင့်နေစစ်တန်တရားလူနာရှိတယ်ဆိုတော့ကျွန်တော်တခါတည်းဆွဲယူပြီးစစ်ဆေးရတာတော့ကွာရန်တင်းထားတော့လုပ်ဖို့လုပ်ထားတယ်ကြာအဲမျိုးဝတ်တင်းကျပ်ဆိုကတော့မျိုးဝင်ထွက်တွေမှာတင်းကျပ်တာပေါ့အဲ့ဒါမျိုးရှိတယ်ပြီးရခါကြလို့ရှိရင်တော့ကျန်နေကျွန်တော်တို့ကျန်းမာရေးဌာနကတော့ကျန်းမာရေးပညာပေးတာပဲပေါ့။စောင်းပေါင်းတဲ့မျိုးတွေမှာထည့်လေပြောမှကျန်းမာရေးပညာပေးရလို့တယ်။ပြီးတော့အကွာနင်းထားတဲ့လူတွေအတွက်ကိုကျန်းမာရေးဆောင်ရှောက်မှုတွေကျန်းမာရေးစစ်ဆေးတာတွေဆွတ်စစ်တာတွေစသဖြင့်အဲ့လိုမျိုးလုပ်ပေးရပေါ့နော်။ဟုတ်။ဟုတ်ကဲ့
။စစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့တိုက်ပွဲတွေဖြစ်ခဲ့တဲ့2019ခုနှစ်အစပိုင်းတည်းကပလဝမြို့နယ်တဲ့ကုန်းလန်းရေလန်းအဝင်ထွက်နဲ့အသွားလာကန့်သက်ခံထားတာပါ။ပလဝမြို့မှာမေလ28ရက်နေ့ကဘုံနှလုံးပေါက်ကွဲပြီးတဲ့နောက်ပလဝမြို့နယ်တစ်ခုလုံးရဲ့လမ်းပန်းဆက်သွယ်ရေးကိုအာဏာပိုင်တွေကပိတ်လိုက်သလိုလက်ရှိမှာလဲကိုဗစ်ကြောင့်ဈေးတွေပိတ်ထားရတဲ့အတွက်ဒေသခံတွေစားနပ်ရိက္ခာအခက်အခဲကြုံနေရတယ်လို့ပလဝဒေသခံကိုတင်ထွန်းအောင်ကပြောပါတယ်
။အာဟုတ်ကဲ့ကိုသူတို့ကတော့ဗါလဲဆိုဒီလက်စေဖို့ဘာညာကိုဥမာနေ့တိုင်းပုံမှန်ကတော့တရက်မှာနှစ်ကြိမ်သုံးကြိမ်လောက်တော့သူတို့ကတော့နှုတ်ဆိုပေးပါတယ်ကိုရပြီလူထုတွေကတော့အိုးဈေးတွေဟိုဈေးကြီးတွေကိုလည်းပိတ်ထားပါတယ်ပေါ့ရပြီတော့အာထက်ပြီးတော့သူတို့ကဗာလဲဆိုအခုလူထုတွေကကြောက်လန့်ပြီးတော့တချို့ဆိုရင်အိမ်ကမထွက်တဲ့ထွက်ပင်းတဲ့အိမ်မှာနေပြီးတော့အဲ့လိုမျိုးခိုးလုံနေတဲ့အနေအထားတွေပဲတွေ့မြင်နေရတယ်ပေါ့ရတချို့ကြကတော့စားဝတ်နေရဲ့အခက်အခဲကြောင့်ယုံကင်ပြီးတော့ဥမာဆင်းနေအခုဆင်းနေကြရင်တချို့ကြလောင်ပြီးတော့အဲမရောက်တော့ဘူးအဲ့လိုမျိုးတွေကအစဆန်စည်းပထမငိုကိုကျွန်တော်တို့ပြောမယ်ဆိုရင်ဒီဂျွန်ဂျွန်လာပထမအပတ်မှာတော့ကျွန်တော်တို့စံစည်းကပထမမှာစံရှည်လေးက3000နဲ့4000လောက်ရှိတာကိုအခုဆိုရင်6000ပင်ဝင်ကျန်အနေထားတော့ရောက်နေပါပြီကိုအခုကတော့ဘာလဲဆိုလင်ခီကိုလည်းအကောလို့ပြောမယ်ကြောက်တော့ပလက်ဝါလင်ခီကိုလည်းအခုအသွားအလာဖြတ်တောက်လိုက်တယ်ကိုအခုစံစည်းတွေကလည်းပြောမယ်ဆိုရင်အဆမတန်ပြောမယ်ဆိုရင်ဝေရှင်လို့တော့ဝေလို့မရတဲ့အနေထားတွေကိုပြင်မြင်လာရတယ်ကို
ချင်းပြည်နယ်နဲ့ကပ်နေတဲ့ရခိုင်ပြည်နယ်စစ်တွေမြို့မှာလည်းဘင်္ဂလားဒေ့ရှ်ဘက်ကပြန်လာတဲ့ကုန်သည်တွေမကြာခဏဆိုးသလိုကိုဗစ်ကူးစက်မှုတွေရှိနေပေမဲ့နေဆက်ကုန်သည်တွေကလည်းပိတ်ထားတာမရှိသလိုမျိုးရင်းကျန်းမာရေးသတိပေးထားတာလည်းမတွေ့ရပါဘူးခင်ဗျာ
။ကိုရင်နိုင်ပါခင်ဗျာ။ပြည်တွင်းအခြေအနေတွေကနေထိုင်းနေဆက်ဘက်ကအခြေအနေကိုလည်းကြည့်အောင်ပါ။ရွှေတရီကန်ဒေတာထုတ်မူရင်းစေဝါတွေကိုအဓိကထားဖြန့်ဖြူးနေတဲ့မူရင်းမှောင်ကိုဂိုင်းနှကိုင်းကလူ၈ဦးနဲ့အတူကာလတန်ဖိုးဗတ်တန်းဝေ600ကျော်တန်ဖိုးရှိတဲ့မူရေးစေဝါတွေကိုဖမ်းဆီးနိုင်ခဲ့ကြောင်းထိုင်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်ပါတယ်။ဒီအကြောင်းထိုင်းအခြေစိုက် VOA သတင်းတော့မအေးမာကပြောပြမှာဖြစ်ပါတယ
်။ထိုင်းနိုင်ငံမှာကိုဗစ်ကပ်ဘေးကာလလုံခြုံရေးတင်းကျပ်စွာချထားတဲ့ကြားကပဲရွှေတရီကန်ဒေသကလာတဲ့မူရေးစေဝါတွေဇက်တိုက်ဝင်ရောက်လာနေတာကြောင့်ထိုင်းအစိုးရမူရေးနှိမ်နှင်းရေးရဲတပ်ဖွဲ့ဝင်တွေကမူရေးစေဝဲသူအဖြစ်တွင်ဆောင်ပြီးဖမ်းဆီးမှုတွေလုပ်ခဲ့တာပါ။ဒီရက်ပိုင်းမှာပဲထိုင်းတောင်ပိုင်းမှာစိတ်ကြွစီပြား35သိန်းအိုက်လို့ခေါ်တဲ့မူရစေဝါကီလို130ကျော်နဲ့တူမူရမောက်ခိုးဂိုင်းဝင်လေးကိုဖမ်းဆီးနိုင်ခဲ့တယ်ဆိုပြီးစုံခလာပီနယ်ရဲမှူးဖလိုကက်ကဲအိုကဂျွန်လ10ရက်နေ့မှာအခုလိုပြောဆိုသွားပါတယ်
ก็เป็นการร่วมด้วยนาการกำลังในส่วนของตำรวจตะเวนชายแดนตำรวจภูธรตำรวจน้ำตำรวจปราบปรามยาเสพติดแล้วก็ทาง
ဒီအပိုင်းတွင်ထိုင်းနိုင်ငံတောင်ပိုင်း 送拉比奶奶不同他的比奶奶嘛母业马口改文是五个攀比的吧嘞攀比的母业西瓦里哈嘎拉丹波攀为丹包西亚叫丹波西瓦嘞母业西瓦里个攀西南给他哈南面也得不问你个母业狗在腰上比谁抓谁抓楼也东到我因为该比母业马口改文攀西来打皮章坦巴达内表述到吧嘞看你给的独立天马太母业奶奶也得不个楼西你的母业的也看你把我的路来说吧嘞都如果攀比比的那母业西瓦里都让他呀你要一个再带攀西给的路来说吧嘞母业马口改哈太年马老我都能按说呀学着一个提到的你太苗白千万提到我撇比母业西瓦没有总过那样对卖比奶的提带上拉家的路来说吧嘞而你看你太长白马来西亚奶奶提偏激呀嘛谁抓谁家里过嘎宝里要白马安徽的路比等你要看你等你要我不少你给家来撇的路来也得快给人头边多给吧嘞太苗马奶奶你妈奶奶先比奶大起来没有把这一块马嘞北路的人你把把位我也是我没有走人家开眼面过来就那些你个攀比给吧嘞过别个别个了嘛都阿拉的跟着天秋茶位没我也是我毛口都离开了人家阿爹爹呢等对你在去找我嘞过来的嘛个我也是我呢亚洲木山亚游 UNODC 个表述茶吧嘞学这一个地大嘛我也是我的面边潘西米尼拉我记忆嘎巴德湾该要把天秋也爱用塞你这母业是毛口改你的啊快熬有你的那个哪地也去找我嘞 UNODC 个这里被他把的先
VOA American 单元有等的 Radio 讨论目的故每次 American 提案组 Washington 纽约干的大家讨论正在变的话的昨日朋友们的蓝图没加入片这帮 VOA 密码网 Internet 上面拿不起的 Permis.VOAnews.com 的继续拿起来买的 VOA 密码 Internet 上面拿个文字路没有的这家拿你来你来文字路要买的哎那天你来你要不是 Siphon Link bit.ly/36FAPFE ne endlink ဖြစ်တဲ့ endlink.com/downloads ရဲ့ website ဆောင်ရမှာ application ရယူနိုင်ပါတယ်เนาะ view american တန်ရဲ့ရုပ်တန်တဲ့ radio ထုတ်လွှင့်ချက်ဒီကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
် view ရဲ့တောက်ကြာနေမနဲ့ခင်း season တွေကိုတော်ရရှင်တွေရှူစားနားထောင်နေရတာဖြစ်ပါတယ်ခင်ဗျာအခုတော့အပတ်စဉ်ကဏ္ဍတွေကိုစတင်ကြပါတယ်အရင်ဦးဆုံးဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်ဆရာနာရှင်စန့်ကျင်တဲ့ NUG အစိုးရနဲ့အရသာအတိုက်ခံအုပ်စုတွေဟာအမေရိကန်အစိုးရရဲ့အကူအညီကိုရယူလိုကြပါတယ်ဒါကြောင့်ဘယ်လိုကူညီတာကအကောင်းဆုံးဖြစ်မလဲဆိုတာကိုဥအောင်ခင်ကသုံးသပ်ရေးသားတင်ပြထားပါတယ်ခင်ဗျာ
အမေရိကန်နိုင်ငံရေးပါတီကြီးတွေဖြစ်တဲ့ Republican နဲ့ Democrat တို့ဟာအတွင်မတူကြပေမဲ့မြမအရေးမှာတော့နှစ်ပါတီပူးတွဲရပ်တည်နိုင်တာကိုတွေ့ရပါတယ်ဂျိုးဘိုင်ဒန်နဲ့ဆိုရရဲ့အရေးယူဆောင်ရွက်မှုတွေကိုထောက်ခံပြီးပုံမှန်ထိအောင်လုပ်နေတယ်လို့စီနေလွတ်တော် Republican အမမစ်မက်ကော်နယ်ကလွန်ခဲ့တဲ့မေလ26ရက်နေ့ကပြောပါတယ်အမျိုးသားညီညွတ်ရေးအစိုးရ NUG ကိုဘယ်လိုကူညီနိုင်မလဲဆိုတာကို Washington အခြေစိုက်Heritage Foundation မှာဆွေးနွေးကြတဲ့ကအဲ့ဒီလိုအားပေးထောက်ခံကြောင်းပြောကြားသွားတာဖြစ်ပါတယ်။အမေရိကန်နဲ့ဥရောပမဟာမိတ်တွေကစစ်ကောင်စီကိုစီးပွားရေးဒဏ်ခတ်အရေးယူထားပါတယ်။ဒါပေမဲ့စစ်ကောင်စီကိုလက်နက်တင်ပို့မှုပိတ်ပင်မှုအတွေ့ကုလသမဂ္ဂမှာအဆိုပြုတဲ့အခါတရုတ်နဲ့အာဆီယံအုပ်စုကကန့်ကွက်ကြတဲ့အတွက်အကောင့်ထဲမပေါ်ဘဲပြစ်သွားပါတယ်။စစ်ကောင်စီကြာဆုံးဖို့အစိုးရတွေကကြိုးပမ်းရမယ်လို့ကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်အတိုနီယိုဂူတာရက်စ်ကအတည်လင်းပြောထားပါလေ CDM မှာပါဝင်တဲ့မြမတာမဥကျော်မိုးထွန်းကိုလည်းကုလသမဂ္ဂတာမအဖြစ်တရားဝင်ဆက်လက်အသိအမှတ်ပြုထားလို့မြမအရေးဟာရှင်းသင်နေစေဖြစ်ပါတယ
်မြမအရေးမှာအမေရိကန်ပါဝင်ခဲ့တာကြာလာပါပြီတရုတ်ပြည်တွင်စစ်မှာကွန်မြူနစ်အနိုင်ရတဲ့အခါစစ်ရှုံးတဲ့ကွန်မင်တန်တိုက်ရင်အချို့ရှမ်းပြည်နယ်မှာခိုလုံပြီးတရုတ်ကွန်မြူနစ်ကိုပြန်တိုက်ဖို့ကြိုးပမ်းပါတယ်ကွန်မင်တန်တရုတ်ရဲ့အမိနိုင်ငံဟာထိုင်ဝမ်ကျွန်းပါကွန်မင်တန်ကိုလက်နက်ခဲယံထောက်ပံ့ရမှာထိုင်းကွန်မင်တန်နဲ့ CIA ပါဝင်နေတာကိုလူသိများပါတယ်ဥနုအစိုးရက1953မှာ ကူလမမကကိုတိုင်ကြားရတဲ့အထိကူမင်တန်ပြည်သနာကြီးထွားလာပါတယ်အမေရိကန်ကတော့ဒီပြည်သနာမှာသူမပါဘူးလို့ညင်းပါတယ်နောက်ဆုံးမှာဝိုင်းဝန်းတိုက်တွန်းကြတဲ့အတွက်မြန်မာအမေရိကန်ထိုင်းနဲ့ထိုင်ဝမ်ကိုယ်စားလှယ်ပြီးပါဝင်တဲ့ကူမင်တန်တပ်ရုပ်သိမ်းရေးကော်မရှင်ဖွဲ့စည်းပါတယ်ထရောင်ကိုရ96လေးမေလမှာကူမင်တန်တပ်ကိုဖျက်သိမ်းကြောင်းကြေညာပေမဲ့အင်အား6000လောက်ကျန်ရှိပါတယ်ထရောင်က
င်တန်ကရဲကြောင့်အမေရိကန်ဆက်ဖက်မှုကိုမြန်မာပြည်မှာလူကြိုက်နေတော့ပါတယ်။အမေရိကန်ကလည်းဥနုအစိုးရရဲ့ဂျန်နီရေးလမ်းစဉ်နဲ့ဘကပကွန်မြူနီစံရေးကြောင့်မြန်မာကိုမဟာဗျူဟာမှာဥစားမပေးပါဘူး။ပိုနေဝင်းစင်အာနာသိပ်ပြီးဆိုရှယ်လစ်ယောဂါထနေချိန်မှာအမေရိကန်ကဗီယက်နမ်မှာအထူးအကျယ်ဆက်ဖက်ပြီးမဲ့ဒီမှန်တလို့မဖြစ်လို့ထွက်ပေးလိုက်ရပါတယ်။1988အရေးတော်ပုံမှာမြန်မာဒီမိုကရေစီအရေးကိုအမေရိကန်ကထောက်ခံပြီးစေစိုးရကိုတန်ခတ်အရေးယူပါတယ်။2016ခုနှစ်အထိရှိခဲ့တဲ့အမေရိကန်ရဲ့ဆက်ဖက်မှု145ခုကို RAND Corporation ကလေ့လာရမှာ63ရာခိုင်နှုန်းအောင်မြင်ပြီးလုံးဝဆုံးရှုံးတာက8ရာခိုင်နှုန်းသာရှိတယ်လို့ဆိုပါတယ်။
CDM မှာပါဝင်လိုက်တဲ့ကုလသမဂ္ဂသံအမတ်ဦးကျော်မိုးထွန်းကတော့မြန်မာနိုင်ငံမှာလေရင်ပြန်တမ်းမှုပိတ်ပင်တဲ့ဇုံတက်မှတ်ဖို့စစ်ကောင်စီကိုလက်နက်မယောင်းချဖို့ဒုံညုံရင်းကောင်စီကိုတင်ပြခဲ့ပါတယ်။လက်နက်ပိတ်ပင်တာကိုကုလသမဂ္ဂမှာလက်မခံပေမဲ့ပြန်တမ်းမှုပိတ်ပင်တဲ့ဇုံအောင်မြင်ဖို့အတွက်အမေရိကန်တူဦးတဲ့လုံနိုင်ပါတယ်။စစ်ကောင်စီလေတပ်အင်အားကြာစင်းသွားတာဟာပြည်သူကာကွယ်ရေးတပ်ကိုထောက်ခံအားပေးရာရောက်ပါတယ်။လေဗျာနဲ့ဆီးရီးယားမှာလည်းလေကြောင်းကတိုက်ခိုက်ပြီးကူညီတဲ့အစင်လာရှိပါတယ်။လေတပ်အင်အားမရှိတဲ့စစ်ကောင်စီဟာတိုင်းရင်းသားတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တွေဝိုင်းတိုက်တဲ့ဒဏ်ကိုရေရှည်ခံနိုင်မှာမဟုတ်ပါဘူး။ကမ်းလွန်ပင်လယ်ကိုအခြေပြုတိုက်ခိုက်ရမှာမို့ရေကြောင်းကိုပါပိတ်ဆို့ရမယ့်စစ်စင်ရေးဖြစ်ပါတယ
်။ပြန်တပ်မှုပိတ်ပင်တဲ့ဇုံတပ်မှပြီးလေကြောင်းကတိုက်ခိုက်တာဟာအမေရိကန်အတွက်စရိတ်အကုန်ကျအနည်းဆုံးဖြစ်လိမ့်မယ်လို့အမေရိကန်သုတေသီမိုက်ကယ်မာတင်ကသုံးသပ်ပါတယ်အမေရိကန်လေတပ်ရဲ့တိုက်ခိုက်မှုကိုတရုတ်လေတပ်ကတုံ့ပြန်မဲ့အလားအလာမရှိဘူးလို့ဆိုပါတယ်တိုင်းရင်းသားနဲ့အရတားလက်နက်ကိုင်ကိုအမေရိကန်ကစစ်ရေးထောက်ပံ့မှုပေးတာဟာလေစစ်ကောင်စီဇက်သိန်းအောင်ကူညီတဲ့နီလန်းဖြစ်တယ်လို့ဆိုပါတယ်ဒါပေမဲ့တရုတ်ကကူညီတဲ့တိုင်းရင်းသားလက်နက်ကိုင်လည်းရှိနေတာမို့တရုတ်နဲ့အမေရိကန်မြမပြေမှာပြိုင်ဆိုင်လာနိုင်ပါလေအာဖဂန်နစ္စတန်နိုင်ငံကိုဆိုဗီယက်စစ်တပ်ကြီးသိမ်းပိုက်ထားစဉ်ကအစောပိုင်းကာလမှာမျှော်လင့်ချက်မရှိတဲ့အခြေအနေပါဒါပေမဲ့ပခုံးတန်းပြစ်နိုင်တဲ့စတင်ဂါဒုံးကြီးအမေရိကန်စီကရတဲ့အတွက်အာဖဂန်ပျောက်ကြားဟာဆိုဗီယက်လေရင်300ကျော်ကိုပစ်ချနိုင်လို့ဆိုဗီယက်တပ်ကြီးအာဖဂန်နစ္စတန်ကထွက်ခွာသွားရပါတယ်နောက်ဆုံးပေါ်ပခုံးတန်းစတင်ဂါဒုံးကြီးတခုကဒေါ်လာ4000ဒါတပူးရှိပြီး9မိုင်အဝေးအထိပြစ်ခတ်နိုင်ပါတယ်။လက်နက်ပစ္စည်းတခုကစစ်ပွဲကိုအဆုံးဖြတ်ပေးလိုက်တဲ့တာရကပဲဖြစ်ပါလေခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ပြီးအခုတခါတော့ကျမ်းမာရေးခန္ဓာလှည့်ရောက်ပါပြီ။အိန္ဒိယကကူးစက်မြန်ပြင်းထန်တဲ့ COVID-19 ဗီဇာပြောင်းရိုးကွယ်သစ်ကနေတဆင့်မြန်မာနိုင်ငံလေးကို COVID တတိယလှိုင်းတက်မလာရအောင်ကာကွယ်ဆေးကအထောက်အကူပြုနိုင်တယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်မြန်မာနိုင်ငံမှာလည်းကာကွယ်ဆေးတွေဆက်ထိုးဖို့ရှိနေပြီးဘယ်လောက်ထိထိရောက်နိုင်မှာပါလဲဒီအကြောင်းကျန်းမာရေးဝန်ကြီးဌာနဗဟုကူးစက်ရောဂါတိုက်ပစ်ရေးဌာနခွဲကညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကိုကိုဝင်းမင်းမေးမြန်းတင်ဆက်ထားပါတယ်
ဟုတ်ကဲ့ညချိုင်းလူဒေါက်တာခင်ခင်ကြီးခင်ဗျာကျွန်တော်တို့အိန္ဒိယနယ်စပ်ဘက်ကနေဒီကူးစက်မြန်ပြင်းထန်တဲ့ကိုမျိုးကွက်တစ်ပေါ့နော်ဝင်လာပြီးတော့မြန်မာနိုင်ငံမှာကိုဗစ်တတရာလိုက်ဒီချမလာရေးအတွက်ကာကွယ်တဲ့နေရာမှာလက်ရှိကိုဗစ်ကာကွယ်ဆေးကလည်းဒီအခြားအထူးများလာတဲ့နိုင်ငံတွေလိုမှာပေါ့နော်အထောက်အကူပြုလာနိုင်မလားဆိုတာကိုအဓိကစဉ်းစားမှာမို့ဘာကနေဒီကစရှင်းကြခြင်းလဲရှင်းပါရဲ့
သူရောက်ကနေပြီးတော့နိုင်ငံချင်းချစ်ချင်ရင်းနှီးမှုပြရောက်ဖြစ်နေလက်ဆောင်ပေးတဲ့ကောက်ွယ်ဆေးကျွန်တော်တို့၅သိန်းရှိပါတယ်
ไอ้กาวเวซิงอาเวงโอ้เสร็จไปแล้วโทรหนังเดมาဖြစ်ပါတယ်ဒီလိုโทรหนังเนี่ยအခါမှာဆိုရင်တော့တိုင်းနေကြည်နေလိုက်ဒါဥစားပေးအုပ်စုတွေတတ်မှတ်ထားတာရှိပါတယ်အခုလက်ရှိမှာတော့ဥစားပေးအုပ်စုတွေနေနဲ့ချမ်းဖွင့်ရပြီလဲဖြစ်တယ်ဆိုတော့ဆရာဆရာမတွေပညာရေးဝန်ထမ်းတွေကတော့ဥစားပေးဖြစ်ပါတယ်ပြီးရင်တော့အသက်60ထက်ကြီးသူတွေပေါ့နော်သူတို့ကတော့ဘန်ဒရဘောဂရုပ်ဆိုတော့ယောဂဖြစ်ပ ပေးမယ်ဆိုတဲ့ကောက်ွယ်စီဒါတွေကလည်းကိုဗစ်အပွက်စီရတယ်အကောင်းဆုံးလောက်ဆောင်နေတယ်ဆိုတာလက်ရှိအနေအထားအရဆိုရင်သူတို့ကိုကောက်ွယ်စီတွေတင်သွင်းရမယ်ဥမာအိန္ဒိယဆိုလို့ရှိရင်အစွတ်စမ်းကြီးကကိုဗစ်ရှိကိုတန်းလေးရသွင်းရမယ်စသဖြင့်ချက်ကမှာသူတို့မသွင်းနိုင်သေးတဲ့အခါမှာသူတို့ကိုဗစ်ကလည်းကျမတို့တစ်ချက်လန်ချက်ဖြစ်ပါတယ်သူဗစ်ကနေပြီးတော့ကောက်ွယ်စီရပြီးရင်တော့သူရဲ ဒါလည်းဖြစ်ပါတယ်အဲ့လိုဆိုတဲ့အခါကျတော့နောက်ပိုင်းသူတို့ကာကွယ်ဆေးတွေသူတို့ထိန်းနိုင်ပြီဆိုရင်ကာကွယ်ဆေးဥစားပေးပို့မဲ့နိုင်ငံစီးရဲနဲ့မှာကျမတို့ပါဝင်ပါတယ်အဲ့ခါကျကျမတို့စတန်း30ဝယ်ထားတာရှိပါတယ်လက်ရှိအနှစ်တန်းမရသေးတာဖြစ်ပါတယ်ကျန်တဲ့ကာကွယ်ဆေးတွေကတော့သူတို့ပေးပို့ပြီဆိုရင်ဒါအတုံးလိုက်ရရှိပြီးတော့ဒါထိုးနှံဖို့ရည်ရွယ်ပါတယ်
ဒီအင်းအဒီဘိတ်ကိုဗစ်-19ဗက်စင်းဆိုတာကဒီဟာနဲ့ပတ်သက်လို့ဖိုင်နိုဖန်ပေါ့နော်သူတို့မှာတွေ့ထားတဲ့အနေအထားတွေကိုဒီမျှဝေပြီးတော့ဆီယမ်မတို့သိထားတဲ့အနေအထားတွေရောရှိထားလားဆီယမ်။ဒါနဲ့ပတ်သက်လို့လေတကယ်ရှိရအောင်လို့ပြောတယ်။အင်းထရင်ရီကော်မန်ဒေးရှင်းဆိုပြီးတော့ဒီ
ကာကွယ်နိုင်စမ်းကိုရောဘယ်လိုမျိုးတွေ့စီသုံးသပ်ထားလဲဆရာမ။ဟုတ်ကဲ့အဲ့ဒါနဲ့ပတ်သက်လို့ဖိုင်နိုဖန်ပေါ့နော်သူကကြတော့ချိုင်းနာနေရှင်နယ်ဘိုင်တက်ကူကနေပြီးတော့ထုတ်လုပ်ထားတဲ့ဖိုင်နိုဖန်ကာကွယ်ဆေးနဲ့ပတ်သက်ပြီးတော့ဒီရီကော်မန်ဒေးရှင်းမေလ9ရက်မှာအင်ထရင်ဂိုက်ဒ်လိုင်းဆိုပြီးဂိုက်ဒ်လိုင်းဆိုပြီးတော့ထွက်ထားတာရှိပါတယ်။အဲ့ဒီထဲမှာဆိုလို ก็ส่วนนี้ก็รอที่กากเวซีนเนี่ยจะทัวร์ราบีตัวส่วนอินเดียบีซ่าเปลี่ยนโบกูเช่าเสียเงินน้องกากเวนั่นดีรอยูเคบีซ่าเปลี่ยนโบกูเช่าเสียเช่าเงินน้องกากเวนั่นเนี่ยส่วนตัวเด็ดนะเปลี่ยนท่าอะไรสิวะเนี่ยแต่ตัวยูเอชัวร์นี่ก็ไซน์เซนไฟแอสซิสเตอร์มาที่กากเวซีเนี่ยจะเอาเบียร์เซจเอาที่มาสเกตเตอร์มันนั่นลูซูเล่จะเอาเบียร์อะไรทั้งมาเลสซี่เดียวยูเอชัวร์นี่ก็ยูเอลิสเตอร์มาเท่านั้นเลยกากเวซีเนี่ยที่เบีย ကာကွယ်ဆေးတွေထုတ်လုပ်ထားတာဖြစ်တဲ့အတွက်ကြောင့်မို့ကာကွယ်ဆေးတွေရထိရောက်မှုကဆက်လက်ရှိနေတော့မယ်ဆိုတာကိုပြောလို့ရတယ်
ဟုတ်ကဲ့ဆရာမရဲ့အဲ့တော့ဒီနေရာမှာအခုထိုးမဲ့တရုတ်ကာကွယ်ဆေးရဲ့ဒီမြို့ကွယ်တဲ့ပေါ့
ကာကွယ်နိုင်စွမ်းကိုရောဘယ်လိုမျိုးဒါနဲ့ပတ်သက်လို့ရှိရင်တော့ဒီကျမတို့တပြွေးရှုံရဲ့ဒီအင်ထရန့်ရီကော်မန်ဒေးရှင်းပဲလောလောဆယ်ရောကိုကားပြီးတော့ဒါပြောတာဖြစ်ပါတယ်ဒီနေရာမှာတွေ့တန်းဖလက်တွေရောကျမတို့မတွေ့ရသေးပါဘူးသို့တော့တွေ့ရသည်တွေ့တဲ့တဲ့တွေ့ရှိချက်တွေရဆိုလို့ရှိရင်တော့တို့ဟိုဘာပြွေးရနဲ့ပတ်သက်ပြီးတပြီးစပြောင်းဖို့နဲ့ပတ်သက်ပြီးတော့တို့ပြောထားတာတော့ကျ WHO ရဲ့ EU ရဲ့ list ထဲမှာဥရောပအားမဟုတ်တဲ့ကာကွယ်ဆေးထဲမှာပထမဦးဆုံး EU ရဲ့ list emergency use list ထဲမှာဝင်တဲ့ကာကွယ်ဆေးဖြစ်ပါတယ်။ဒါ WHO အနေနဲ့လက်ရှိ EU ရဲ့ list ထဲမှာပါဝင်တဲ့ကာကွယ်ဆေးတွေဒီဘေးရန်တွေကိုကောင်းစွာကာကွယ်နိုင်ပါတယ်လို့ပြောထားပြီးဖြစ်တဲ့အတွက်ကြောင့်မို့ဒါဟာလည်းဒီပြောဒီရဲ့အရာဆိုသူတို့တွေရဲ့ကုသေသနာတွေ့ရှိချက်စမ်းသပ်ချက်အရာဆိုရင်တော့ဒီ Sinopharm ဒီလည်းဒီဘေးရန်တွေကိုကာကွယ်နိုင်တယ်လို့ assume လုပ်လို့ရပါတယ်။သို့တော့ကာကွယ်နိုင်တဲ့အာနိသင်နဲ့တိတိကျကျအနေနဲ့ research တွေထပ်ပြီးတော့လုပ်ထားတဲ့ကိစ္စရပ်တွေဆိုတော့ကျမတို့အနေနဲ့ဆက်ပြီးတော့ဟိုလေ့လာရအောင်မှာဖြစ်ပါတယ်။ဒီနေရာမှာဒီလိုပြီးရင်တစ်ဖက်ကလည်းကာကွယ်ဆေးတွေကိုထိုးနှံပြီးတော့တစ်ဖက်ကလည်းပဲကျမတို့ယောဂကာကွယ်နည်းလမ်းတွေကိုလိုက်နာမယ်ဆိုရင်တော့ကျမတို့စိုးရိမ်စရာမရှိပါဘူး
။ဟုတ်ကဲ့ကျေးဇူးများကျေးဇူးပါကျမ
။ကိုဝင်းမရဲ့ကျမ်းမာရေးခန္ဓာဖြစ်ပါတယ်ခင်ဗျာ။အခုတခါတော့ထိုင်းချေဆိုင်ဖီဘာဝိုင်းတော်သားတွေစူးစိတင်ဆက်တဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်နေပါပြီ
။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်။
မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့မူညီညွတ်ရေးပါတီ MUP ကအမျိုးသားလွတ်တော်အမတ်လောက်တူလုံခြံတပ်ဖြတ်မှုကြောင့်ဒီဆုံးခဲ့ရပါတယ်စစ်ကောင်စီတပ်နဲ့ဟာခကာကွယ်ရေးအဖွဲ့ CDF တို့တိုက်ပွဲကြောင့်ချင်းပြည်နယ်ဟာခမြို့နယ်အတွင်းကဒေသခံ 9,000 ကျော်ကစစ်ဘေးတိမ်းရှောင်နေကြရတယ်ဆိုတာနဲ့ကရင်ပြည်နယ်မြို့ပေါ်မှာရှိတဲ့အာဇာနည်ဗိမာန်9နေရာဖြူချဖျက်ဆီးခံခဲ့ရတဲ့အခြေအနေအကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနန်းဟောင်းပါရှင်သတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်ဖရဲသုံးစုမြို့အနီးရွာတဲ့ရွာမှာမုံညင်ညွတ်ရဲ့ပါတီ MUP ကအမျိုးသားလွတ်တော်အမတ်လောင်းမိဝေတီဖြူအသက်32နှစ်ဟာဇွန်လ၈ရက်နေ့ညနေပိုင်းကအမည်မသိတပ်မတ်သမားကအနီးကပ်တစ်ခတ်လောက်ကြံတပ်ဖြတ်မှုကြောင့်တေဆုံးခဲ့ရပါတယ်။ဖရဲသုံးစုမြို့ကညအိပ်ဖို့ထွက်လာတဲ့မိဝေတီဖြူကားရဲ့ကိုဆိုင်ကယ်စီးတပ်မတ်သမားကနေတစ်ခတ်တာကြောင့်တေဆုံးလာလို့မွန်ညင်ညွတ်ရဲ့ပါတီဝင်တဦးကပြောပါတယ်။မိဝေတီဖြူဟာရွေးကောက်ပွဲပြီးမှရွာတဲ့ရွာမှာအခြေပြုနေထိုင်တာဖြစ်ပြီးလက်ရှိနိုင်ငံရဲ့အခြေအနေအရတပတ်အများစုကလည်းကိုနဲ့မတူရင်ကိုရံသူလို့သတ်မှတ်ထားပြီးဒီလိုလောက်ကြံခံရတာလို့ပါတီပြောရေးဆိုခွင့်ရှိသူနိုင်တလန်ညီကပြောပါတယ်တဖက်အင်အားစုဆိုတာပေအဖွဲ့ကိုဆိုလနာကိုတော့တိတိပပမပြောစုခဲ့ပါဘူး LLB ပွဲရရှေ့နေတူဖြစ်တဲ့မိဝေတီဖြိုးကပြီးခဲ့တဲ့2020ရွေးကောက်ပွဲမှာမွန်ညင်ညွတ်ရေးပါတီအမျိုးသားလွတ်တော်ကိုယ်စားလှယ်လောင်းအဖြစ်ကရင်ပြည်နယ်ကျိုင်းစိတ်ကြီးမြို့နယ်မဲဆန္ဒနယ်မြေမှာဝင်ရောက်ရှင်ပြိုင်ခဲ့တာဖြစ်ပါတယ်
စစ်ကောင်စီတပ်နဲ့ဟာခါကာကွယ်ရေးဖွဲ့ CDF တို့တိုက်ပွဲကြောင့်ချင်းပြည်နယ်ဟာခါမြို့နယ်အတွင်းကဆွဲထမ်းနယ်လို့ခေါ်တဲ့ဟာခါမတူပြည်လမ်းမကြီးကျမ်းမှာရှိတဲ့ကြေးရွာပေါင်းရှိရွာကရွာရန်9,000ကျော်ဟာတောတောင်ဆဲမှာဆွဲပြေးသိမ်းရှောင်နေရပြီးနေရမပြန်နိုင်ကြလေးပါဘူး။ဒီစစ်ရှောင်တွေဟာပြီးခဲ့တဲ့မေလ30ရက်နေ့နဲ့ဇွန်လ3ရက်နေ့တုန်းကချင်းပြည်နယ်တောင်ပိုင်းမတူပြည်မြို့ကနေဟာခါမြို့ကိုဆက်လာတဲ့စစ်ကောင်စီတပ်နဲ့ဟာခါ CDF ကြားပြစ်ခတ်တိုက်ခိုက်မှုကြောင့်ဆူခွာမြို့အပါဝင်အနီးနားကျေးရွာရှိရွာကဒေသခံပြည်သူတွေဟာထွက်ပြေးသိမ်းရှောင်နေခဲ့ကြတာလို့စစ်ဘေးရှောင်သူကပြောပါတယ်။ဒေသခံပြည်သူတွေတောထဲကိုစစ်ဘေးသိမ်းရှောင်နေကြတဲ့အချိန်မှာစစ်ကောင်စီတပ်ဖွဲ့ဝင်တွေဟာကျေးရွာထဲကလူနေအိမ်တွေဖောက်ထွင်းဝင်ရောက်ပြီးအိမ်တွင်းပစ္စည်းတွေကိုဖျက်ဆီးတာအိမ်မွေးတိရစ္ဆာန်တွေဖမ်းဆီးတပ်ဖြတ်ခဲ့ကြတယ်လို့ဒေသခံတွေကဆိုပါတယ်။အခုလက်ရှိစေတန်းနယ်မှာစစ်ကောင်စီနဲ့ဟာခါ CDF ကြားတိုက်ပွဲဖြစ်ပွားမှုမရှိတော့တာကြောင့်နေရပြန်လာတဲ့ကျေးရွာသားတို့ရှိနေပေမဲ့လည်းစစ်ဘေးရှောင်အများစုဟာမပြန်လာရဲကြသေးဘူးလို့ဒေသခံတို့ကပြောပါတယ်
ရခိုင်ပြည်နယ်တန်တွဲမြို့မှာဖွဲ့စည်းလိုက်တဲ့တန်တွဲပြည်သူ့ကာကွယ်ရေးတပ်TPDF ကိုဒေသခံအဖွဲ့အစည်းတချို့ကလက်ခံမှုမရှိသလိုဒေသအတွင်းမှာမလိုလားအတက်ပြဿနာတွေဖြစ်လာမှာကိုလည်းစိုးရိမ်နေကြပါတယ်။တန်တွဲမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ TPDF ကိုစစ်အာဏာရှင်စနစ်အမြင့်ပြတ်ချေမှုန်းနိုင်ရေးနဲ့ဖက်ဒရယ်ဒီမိုကရေစီတည်ထောင်စုအလျင်မြန်တည်ဆောက်နိုင်ရေးတန်တွ ဒီနေ့ကျင်းပချက်ထုတ်ပြန်ထားပါတယ်အခုလိုတန်တွဲ PDF ဖွဲ့စည်းခြင်းဟာဒေသခံတွေရဲ့ငြိမ်းချမ်းစွာနေလိုတဲ့စံတန်းနဲ့သဘောထားကိုညက်ွယ်ပြုရာဖြစ်သလိုစာတင်ကြောင်းတွေဆေးရုံဆေးပေးခန်းတွေ CDM မှာမပါဝင်တဲ့ဝန်ထမ်းတွေနဲ့အမြင်ခံယူချက်မတူတဲ့ဒေသခံတွေကိုချင်းချောက်မှုအကြမ်းဖက်မှုတွေလှုပ်လာရင်ပြင်းပြင်းထန်ထန်လက်တုံ့ပြန်သွားမယ်လို့လဲဒွါရာဝတီမျိုးချက်လူငယ်များအဖွဲ့ကဇွန်လ9ရက်နေ့ကကြေညာချက်ထုတ်ပြန်ထားပါတယ်
ပိုက်ပွဲကနေတင်းချောင်နေစဉ်ဒေသခံနေအိမ်တွေမှာစိတ်ကောင်းစီကနေတပ်ဆွဲထားတာကြောင့်ကရင်ပြည်နယ်မြောက်ပြည်မြို့နယ်ဖလူလေးဒေသခံတွေကနေရမပြောင်းရဲသေးပဲလေးကီကော်မြို့တဲ့နီးထိမဲ့ဝါခိရွာမှာသွားရောက်တင်းချောင်နေရပါတယ် ဖလူလေးရွာမှာရှိတဲ့ဒေသခံနေအိမ်တွေမှာစိတ်ကောင်းစီတပ်ဘက်ကတပ်ဆွဲထားတဲ့ပြင်အိမ်မှာရှိတဲ့ပစ္စည်းတချို့နဲ့စံငယ်တွေလည်းပျောက်နေတယ်လို့အိမ်ပိုင်ရှင်တွေကဆိုပါတယ်ပြီးခဲ့တဲ့ဇွန်လ3ရက်နေ့နဲ့4ရက်နေ့မှာစိတ်ကောင်းစီတပ်
ချမ်းပြည်မြောက်ပိုင်းတန်ရန်မြို့နယ်ထမ်းမှာဒေသတွင်းလှုပ်ရှားနေတဲ့လက်နက်ကင်တိုင်းသာတပ်ဖွဲ့တွေတတ်တာတိကောက်ယူမှုကြောင့်ဒေသခံရွာသားတွေဟာမြို့ပေါ်ကိုတင်းရှောင်နေကြရပါတယ်။ရာတီတီးနံကျန်လဲဆက်ပြောရမယ်ဒီချိန်မှာလာရှိုးမြို့အရှိတ်ဖက်အရှိတ်တောင်ဖက်ကျေးရွာတွေဖြစ်တဲ့မင်းဟက်မင်းယော်မင်းကက်မန်မတ်ရွာနဲ့ တန်ရန်မြို့ရဲ့မြောက်ဖက်ကကျေးရွာတွေဖြစ်တဲ့မင်းမာမင်းတောင်နတ်မှုဆဲအစရှိရွာတွေမှာတောင်ကျန်းသူစန့်ကျင်တပ်ဖြတ်ရေးတပ်ကစားဖတ်ဌာနေပြည်သူစစ်တပ်ဖွဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင်တွေဖြစ်ကြတဲ့ KIA TNLA MNDAA SSPB တို့ကနေအသီးသီးတတ်တာတက်ကောက်ယူနေကြပြီးတတ်တာတက်မပေးနိုင်တဲ့ရွာတွေကငွေကြေးစုဆောင်ပြီးတတ်တာတက်ငါးပို့ပေးရလို့အခက်တွေ့နေတယ်လို့တန်ရန်မြို့ခံတွေကပြောပါတယ်တတ်တာတက်တူဦးကိုငွေကြက်3,400ထက်မနည်းပေးငါရလို့တအိမ်ကိုငွေကြက်3,500ငွေကြက်2,000အထိထည့်ဝင်ကြရတယ်လို့တန်ရန်မြို့ကရွာတကြီးတူဦးကပြောပါတယ်အခုလိုနိုင်ငံရေးမတည်ငြိမ်ဖြစ်နေချိန်ရွာသားတွေတိတ်ဆောင်နေကြရတယ်လို့လာ
อาจารย์นี่เป็นมันงานเนี่ยกูสิ่งของสิ่งอะไรกันเนี่ยผิวชาเพื่อสีเข้าไปเลยดีลูกสองเช่าปอบิ๊กเลียมงานเนี่ยสูสีเต็มเสร็จปิดท้ายไปเลยเกี่ยมปีนี้ก็อาจารย์นี่เป็นมันเลยกูผิวเปลี่ยนเลยจ้ะอาจารย์นี่เรียนทำไมกูชอบเปลี่ยนเลยแต่พอผิดเจ้าลูกแต่ท่านนั้นสิวิเคราะห์ไว้ไหนยาเกี่ยมปีนี้ลูกจะกูจะเลือกอุกาคุลูกเปลี่ยวไปเลยอาจารย์นี่เย่ทำไมกูเลยชอบกินแต่โบว์ปังกูบุรีเปลี่ยนอาจารย์นี่เป็นมันเสียช่อง
ဒီလာတဲ့ကောင်းဆောင်ဆိုတော့ဒီဟိုတိုင်းရင်းသားဒေသမှာအစီအာသမလာစိုက်တာအဲ့ဒါဟိုလုံးဝမဖြစ်ခင်ဘူးပြောလဲဟိုလက်ခံလို့မရဘူးကွာနော်အဲ့ဒါဒီဆိုရလက်ထက်မှာတိုင်းရင်းသားပြည်နယ်ချုပ်မှာအာဇာနည်ဘိမှန်စားလုံးမှုဘူဇံအောင်ဆန်းရုပ်တို့စိုက်ထုတ်မှုလောက်ရပေါ်မှာဒေသခံတိုင်းရင်းသားတွေကနေမကျေတဲ့မှုတွေရှိနေတယ်လို့လဲတိုင်းရင်းသားရေးဒေသလူတွေကပြောပါတယ်
Dabin, Eneri Suyam Yi Bekere, Bluchunga, Buja on Sandragule, Sigansi Puegani, Tangendra, Chanso, Namine, Bigere, Jonathanima, Jangle, Philip Bekebare.
Sapiro, Rakambine, Yamjemu, Gombong, Tisanjak, Ziyama, Shibuwa, Sister Grega, Amu, Sui, Yuale, Puerogu, Jimpa, Gijaraba, Tiburogu, Batang, Jimpa, Gabi, Batu Tamuri, Shine, Badle Sura, Kayang, Duya, Suzy, Tago, Nango, Engani, Tinsap, Bitabare.
Yakambine, Yamjemu, Gombong, Tisanjak, Ziyama, Bubwa, since the Nizan Jimba, Pilu, Lajare. Amu Sui, Yuale, Puerroha, Yakambine, Tega, Puerro, Ditema, Tuja, Song, Puerro, Kupi, Pare.
ไอ้นี่ว่าส่วนใหญ่อยู่มาไอ้กงบองติอยู่มาอยู่อ่ะในช่างกวนนี่ลูกชิ้นมันยิ่งน้อยกว่าในช่างกวนนี่ไอ้เราลูกชิ้นเนี่ยเสียงละมันเป็นยิ่งน้อยกว่าบางทีไปเลยสิบโอ้เสียงมันอยู่อะไรเนี่ยส่วนใหญ่จะเลี้ยงกูไอ้จะเลี้ยงกูเจียงเนี่ยสิบโอ้ที่พวกเราโก้ส่วนละไงเนี่ยกันเลยชาวเนี่ยที่พิลูกเข้าใจบีเขาเลี้ยงกูลูกชิ้นปงซันลูกชิ้นกูเขาเลี้ยงปงซัน ยาวจ้าเรียกมิงลีปงซันมิงลีเรียกยาวจ้าปงซันเนี่ยโอ้ซาติซันยูซงกูฮาดามยองกูเซมิโรตียองนั่นตียองชิชิคิงกินซีซีเรลุงพี่อ๋อตอนนี้จะเจียงจิมบาร์เนี่ยปวดหัวดูเลยพี่บาร์เนี่ยที่ปวดหัวกูเนี่ยยังยังกันดูดีบ้าป่าวเวนเซนเวจ้าลูกพี่เซนเซียกาวเลนลูกยามเบียมยูคันดูกะยาวเลยเลี้ยงแต่จีนี่จะยาวจะยาวจะไปดีตัวอบิโอเวลูกดีช่วยเดียวพวกเราหน้าบ้าง
แต่เราอย่างนี้จะมีเนื้อลงอ่ะก็อย่าละบุไอ้ที่พูดออกมาอย่ามีเอาไปมาชี้เด็ดดูดีกว่าตอนไปมาชี้เด็ดเองก็ต้องเลี้ยงจ้าสิลูกตอนไปมาชี้เด็ดดูดีกว่าเลยไม่เอาไปง่ายเองก็เปลี่ยนแล้วเลี้ยงจ้าก็เจ้าเหลือเชื่อว่าเลี้ยงไปเราสูบีจะมาขยันละพี่บ้านเลยอะคุณสบิดเรื่องจริงชั่วโง่น่าเสียใจมากเชื่อ ตีนดีเนี่ยพยายามต้องสูงอยู่อันนี้อยู่ที่อยู่มามุ่งยิ่งอยู่ปฏิเอ็มยูพีกันอันนี้ด่าลูกจะมาเล่าไม่เวทีพิวฮะส่วนล่าเชียร์เนี่ยเนี่ยในใบมาอันนี้มาตีแต่หน้าตมากันเนี่ยลูกจันตาจะมุ่งจ้องตีส่งเขียมาเลยสกาวสีแต่เนี่ยฮักฮักกับกวยเอ็ปเว่ซีดีเอฟโดนไต่ไปจ้องชิมปีเนี่ยฮักฮักมีเนี่ยด้วยงาจีว่าบางชีว่าขังกันดีละขังงาห้องจ้าโตเทมาเตี้ยงเนี่ยบีเนี่ยมาจันนั่งจ้าตีบับบู
ตอนนี้เวคุณน่าเสียงเกจาระการอ่ะพี่นายวันนี้ได้รับการอภิสิทธิ์จากตัวเมจันยินดีที่รับไปที่บ้านเลยน่าจะเป็นแบบซีซั่นมาเพียงสองตัวอย่างอาวุธจะมาเกะอันนี้ฟีวาวันนี้ได้รับการเสนอแต่ยินดีรับการอภิสิทธิ์จากตัวเมจันยินดีที่รับไปที่บ้านเลยน่าจะเป็นแบบซีซั่นมาเพียงสองตัวอย่างอาวุธจะมาเกะอันนี้ฟีวาวันนี้ได้รับการเสนอแต่ยินดีรับการอภิสิทธิ์จากตัวเมจันยินดีที่รับไปที่บ้านเลยน่าจะเป็นแบบซีซั่นมาเพียงสองตัวอย่างอาวุธจะมาเกะอันนี้ฟีว
စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာလုံခြုံရေးတပ်ဖွဲ့တွေဘက်ကအကြမ်းမဖက်ကြဘူးနဲ့ကလေးသင်ငယ်တွေနဲ့လူငယ်တွေအနေနဲ့ကင်းအောင်လှုပ်ဆောင်ကြဖို့ကုလသမဂ္ဂကတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံထဲမှာကလေးငယ်တွေပေါ်မှာအခုဒီဆက်ပြီးအင်အားသုံးလှုပ်ဆောင်နေတာတွေအတွက်ဌာနကုလအဖွဲ့ကနေအထူးစိုးရိမ်ပူပန်ဆဲဖြစ်ကြောင်းလည်းပြောပါတယ်စစ်တပ်အာဏာသိမ်းခဲ Bari. Nanganaga Nguiji Yambungwe Pwe IMF SDR Call Atu Mwe Toyuguen Bire Tema February Lagarega Sitaka Anna Tintare Nyamananga Mapawan Bulo American Panai Wenji Jana Jelenga Jedabrinima Pyojale Bari IMF SDR Season Ya Asuya Teha Anago Atin Luyu Tame Soyen IMF ka ai lo nai ngan ne set twe saung ya lo ma ya chaung ne di su a paw ma IMF a phwa win nai ngan a mya su ka ni a ti mat pyu ma da set twe saung ya khwin shi bi a khu di lo a chin ni ga phit ma la nai bu lo le American banai win ji ga American hlat taw ma Myanmar nai ngan san ya min myan chet ko pyan le phye cha ka da phit par de Myanmar a yee ko phye shin bu ASEAN a shit taw a sha nai ngan mya a phwa ji ga yat shi tha de bon tabaw tu ni chet 5 chet ko account ထဲ ဖော်ဖို့ ကိစ္စ တိတ်ကိုအရေးကြီးတယ်လို့ Japan နိုင်ငံခြားရေးဝန်ကြီး Motegi Toshimitsu က ကျတဲ့ပြည်နေမှာပြောကြားလိုက်ပါတယ်
ကျေးဇူးပါခင်ဗျာ တင်ဒင်းအချင်းချုပ်ကိုပြောပြသွားတဲ့ဒေါက်ကင်မျိုးသက်ပါခင်ဗျာ ဒီမနက်ခင်းအတွက်အစီအစဉ်ထုတ်လို့ရင်မှုတွေကတော့ကိုရဲမွန်နဲ့ကိုခမောင်စုံမင်းတို့ဖြစ်ကြပါတယ်အတန်းပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်ဘီကုတ်နဲ့ဒရက်စမစ်တို့ဖြစ်ကြပါတယ်ခင်ဗျာ This program